to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2020ပြည့်နှစ် January လ31ရက်တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 1925 32ပထမနိုင်ဝက်မှာ line လက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ကြလို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ကျမခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်တော်လည်းဟုတ်ပါဒီညနားဆင်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပwithကြောင့်ခုနောက်ဆုံးသေဆုံးသူ213ဦးထပ်မံရှိနေပြီးကူးစက်မှုပေါင်း1000နီးပါးထိရှိတော့ပါပြီမြန်မာနိုင်ငံမှာလည်းတန်တရားရှိတဲ့လူနာ3ယောက်တွေ့ရှိထားတဲ့အကြောင်းဒီကနေ့ပဲတာဝန်ရှိသူတွေကပြောကြပါတယ်ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်တဲ့သူကြီးညာပေးသွားမှာပါ
အခုညပိုင်းဆက်ပြီးနှားဆရာမဲ့သတင်းလာရတဲ့မြန်မာနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်တန်လျာလူနာ3ဦးတွေ့ရှိထားပြီးတရားစောင့်ကြည့်ကုသပေးနေတဲ့အကြောင်းသမရယုံဝင်ကြီးဌာနကအတည်ပြုသလိုကျန်းမာရေးဆိုင်ရာကုသမှုအခြေအနေတွေရောဘယ်လိုရှိသလဲဆိုတာ
တန်လျာလူနာကိုကျွန်တော်တို့အနေနဲ့ဝေဖန်ပြီးသိရုံကိုဖို့ဆောင်တော့ဘောတဲ့ကုသမှုတွေရရှိဖို့တဲ့ဆောင်ရွက်နေသလိုပဲကျွန်တော်တို့ National Health Authority နဲ့
ဘဟုကုသရောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးရဲ့ပြောကြားချက်နဲ့တူထုတ်လွှင့်ပါမယ်ရခိုင်လက်နက်ကိုင်အဖွဲ့ AA က2လကြာဖန်ထားခဲ့တဲ့ချင်းအမျိုးသားလွှတ်တော်အမတ်ဟာပြန်လည်လွတ်မြောက်လာပြီးတဲ့နောက်ဒီကနေ့စပြီးလွှတ်တော်တက်ခဲ့ပါတယ် AA ဘက်ကသူတို့ဆွတ်ဆွဲထားတာသူကိုဆွတ်ဆွဲထားတာတွေမဟုတ်ဘူးလို့လည်းသူကညင်းဆိုပါတယ်နိုင်ငံတကာသတင်းလွှာမှာတော့ဒီနေ့ကစလို့ဗြိတိန်နိုင်ငံဟာ EU ဥရောပသမဂ္ဂကတရားဝင်နှုတ်ထွက်သွားပြီးတဲ့နောက်ဆက်တွဲလုပ်ငန်းစဉ်တွေအကြောင်းကိုလည်းသိကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင်
ဒီနေ့ငယ်မှာကိုရိုနာဗိုင်းရပ်စ်ကြောင့်အခုနောက်ဆုံးသေဆုံးသူ213ယောက်ထက်မနည်းရှိနေပြီးကူးစက်မှုပေါင်း1000နီးပါးထိရှိသွားပါပြီ
။截至1月30日24时，国家卫生健康委收到各省区市和新疆生产建设兵团。
ဒီကျမ်းမာရေးကော်မရှင်ကဇန်နဝါရီလ30ရက်နေ့ထိရရှိထားတဲ့စီးရင်ရဗိုင်းရပ်စ်ကူးစက်ကြောင့်တည်ပြုနေသူ9692ယောက်ရောဂါပြင်းထန်သူ1529ယောက်နဲ့သေဆုံးသူ213ယောက်ရှိခဲ့ပြီးကုသပြောက်ကင်းလို့ဆေးရုံကဆင်းဝင်ပြေးလိုက်သူ182ယောက်ရှိတဲ့အကြောင်းတရုတ်မျိုးသားကျန်းမာရေးကော်မရှင်ပြောဝင်ရမေဖန်းကဗီဂျင်းမြို့တော်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဗိုင်းရပ်စ်ပိုးကူးစက်ခံရတယ်လို့တန်တရားရှိသူ15238ယောက်ရှိတဲ့အကြောင်းလည်းပြောဆိုသွားပါတယ်တရုတ်နိုင်ငံမှာလားမကပြပနိုင်ငံတွေမှာပါကူးစက်မှုတွေတိုးလာနေတဲ့အတွက်ကမ္ဘာကျန်းမာရေးအဖွဲ့ WHO ကတော့ကမ္ဘာကျန်းမာရေးရေးပေါ်အခြေအနေဖြစ်မနေ့ကပဲကြေညာထားပါတယ်အများပြည်သူကျန်းမာရေးအတွက်နိုင်ငံရေးပေါ်အခြေအနေဖြစ်ကြေညာလိုက်ကြောင်းနဲ့ကြေညာတဲ့အဓိကအကြောင်းရင်းကလည်းတရုတ်နိုင်ငံမှာလားမကတခြားနိုင်ငံတွေကအခြေအနေတွေကဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်း WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာပြောဆိုသွားတာပါတရုတ်နိုင်ငံပြင်ပမှာပါကူးစက်မှုတွေတိုးလာနေကြမှာပဲနိုင်ငံတော်များကတရုတ်နိုင်ငံနဲ့ဖြီးသွားလာတွေကိုလည်းတိုးမြင့်ကန့်သတ်နေတာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းအမေရိကန်နိုင်ငံသားတွေတရုတ်ပြည်ကိုခရီးမသွားကြဖို့သတိပေးချက်အစဉ်လေးဖြစ်နေထုတ်ပြန်ခဲ့တာပါစင်ကာပူနိုင်ငံကလည်းလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းတရုတ်နိုင်ငံကိုခရီးသွားထားတဲ့သူတွေဝင်ရောက်တာခရီးစဉ်1000တွေကိုတားမြစ်လိုက်တယ်လို့တရုတ်နိုင်ငံကလက်မှတ်ကန်ဆောင်သူတွေပြည်ဝင်ဗီဇာမပေးဖို့လည်းကြေညာလိုက်ပါတယ်ဗီယက်နမ်နိုင်ငံကလည်းလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းတရုတ်နိုင်ငံကိုသွားဖို့သူအားလုံးကိုပြည်ဝင်ဗီဇာမပေးဖို့ပိတ်လိုက်ပါတယ်မွန်ဂိုလီးယားနိုင်ငံကတော့အိန္ဒိယတရုတ်နိုင်ငံကနေလေယာဉ်တွေရထားတွေကုန်းလန်းခီးကနေလာတဲ့သူတွေကိုမလ၂ရက်နေ့အထိဝင်ဝင်မပြုဖို့တားမြစ်လိုက်တယ်လို့မွန်ဂိုလီးယားနိုင်ငံသားတွေတရုတ်နိုင်ငံကိုခရီးမသွားဖို့လည်းကန့်သတ်ခဲ့တာပ
ါနိုင်ငံသားမှတောင်းတင်နေကြတဲ့ဝူဟန်မြို့အပါဝင်ဟူပေးနယ်ကတရုတ်လူမျိုးတွေကိုအ мян ဆုံးနေရက်ပြန်ခေါ်မယ်လို့တရုတ်နိုင်ငံကြားရေးဌာနကထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့လိုကြေညာခဲ့ပြီးမကြခင်မှာပဲထိုင်းနဲ့မလေးရှားနိုင်ငံတွေမှာတောင်းတင်နေကြသူတွေအတွက်လေယာဉ်နှစ်ဆင်းဆေးလွတ်ခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့နဲ့မလေးရှားနိုင်ငံကိုတာကင်နာဘာလူမျိုးတွေကနေတရုတ်လူမျိုးတွေကိုရှမန်လေကြောင်းလိုင်းတွေနဲ့ပြန်ခေါ်ဖို့ဆေးလွတ်ခဲ့တာလို့တရုတ်လေကြောင်းပြန်တိုင်းရေးအာဏာပိုင်အဖွဲ့ CAAC ကပြောပါတယ်။ဘန်ကောက်မြို့မှာတောင်းတင်နေတဲ့ဟူပေးနယ်ကတရုတ်လူမျိုး118ယောက်နဲ့ကိုတာကင်တာဘာလူမျိုးကအယောက်တရာတို့ဟာလိုလိုလားလားပြန်လာခြင်းနေကြတယ်လို့ CAAC ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကြေညာချက်အရဆိုရင်ပြန်ခြင်းသူတွေအနေနဲ့ကိုလက်မှတ်ကိုဝယ်ရပုံရပါတယ်။အာရှဥရောပနဲ့တခြားကမ္ဘာဒေသတွေကလေကြောင်းလိုင်းတော်တော်များများတရုတ်နိုင်ငံခီးစင်တွေကိုယာယီရပ်ဆိုင်းထားချိန်မှာအခုလိုတရုတ်ဆိုရကစီစဉ်ပေးနေတာပါ။နိုင်ငံသားသွားဖို့စီစဉ်ထားကြတဲ့တရုတ်လူမျိုးတွေအနေနဲ့ခီးစင်တွေဆိုင်းထားကြဖို့နဲ့ခီးသွားလုပ်ငန်းအစီအစဉ်နဲ့ also like Nanganjatore, Kizinu, Pietabo, Dre, Tio Suyaga, Champion Tavare, American, Britain, Germany, Japan Nangani, Apawe, Nangandro, Nanyagale, Tio Nangango, Kimadwajabo, Titan Tavare.
Tilling a certain tenangere, coronavirus, Kusatui, Tula Nijimawe, Inijin Manang Male, Tanyashi, Lunato, Tushi Tajo, Dinibe, Tawan Shuga, Piosu Labare, Tilling and Conjuani, Yangomu, Dine, Lijawani, Yalare, and Techose, Winchin, Tanyashi, Lunatiago. We were Kusa Yogaku, Sayum, Pusan, Sisi Tajo, Piu Chama, Uzitana, Tutianian Chaimu, Doctor Kinginia, Piu di Puberaba, Mandaline, Metila Muri Male, Tanyashi, Luna Nu, Tuyatu, Sanchi Kuta Pini, Hello, Tamayo Pioway, Uzo Tiva, Tinne the Nashimo Twin, Piosu Zavare, Tizan Quetare, Tanya Luna Ritanga, Taquen Munario, Sisi, Yoga Pochimshi, a Tipu Melule, Tawan Shizuka Piovare, Coronavirus, Kusamu. ကမ္ဘာကျန်းမာရေးဖို့တပွေးချူကကျင်ညာကပြီးနောက်တစ်နေ့မှာပဲကူးစက်မှုအသစ်တွေတွေ့ရှိတဲ့တဲ့နေ့ထပ်မံထွက်ပေါ်နေတာပါပြည်နယ်ငံမှာလည်းပထမဆုံးအချိန်ဖြစ်ကူးစက်သူ၂ယောက်တွေ့ရကြောင်းဒီနေ့ပဲတည်ပြပါရတယ်တရုတ်နိုင်ငံပြည်ပမှာကူးစက်မှုအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံမှာလည်းပထမဆုံးအချိန်လူချင်းချင်းကူးစက်မှုတွေ့ရကြောင်းဒီနေ့ပဲတည်ပြထားတာပါထိုင်းနိုင်ငံသားတက္ကစီရေမ ပြောဆိုခဲ့ပါတယ်။မနေ့တုန်းကလည်းအမေရိကန်မှာပထမဆုံးအခြေလူဝတ်ဆင်ယောဂကူးစက်မှုကိုအတည်ပြုခဲ့တာပါ။ရှီကာဂိုမြို့ကအမျိုးသားတူဟာတရုတ်နိုင်ငံကဗိုင်းရပ်စ်ပိုးစတင်ပြန့်နှံ့ရာဝူဟန်မြို့ကိုသွားခဲ့တဲ့ဇနီးပြည်သူထံကယောဂကူးစက်ခံခဲ့ရတဲ့အကြောင်းအမေရိကန်ယောဂကူးစက်မှုထိန်းချုပ်ရေးဌာနတာဝန်ရှိသူတွေအတည်ပြုထားတာဖြစ်ပါတယ်
။ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့ထိခိုက်နိုင်တဲ့သတင်းမားတွေ၊လှုပ်ချန်တပ်ပုံတွေ၊ဗီဒီယိုတွေကို Facebook နဲ့ Instagram ပေါ်ကနေဖယ်ရှားမယ်လို့ Facebook ကုမ္ပဏီကကြေညာပေးနေတာကကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကိုအမေရိကန်အစိုးရကဖန်တီးခဲ့တဲ့ဆိုတာမျိုး၊အစွန်းချွတ်ဆေးတောင်းရင်ယောဂပြောက်တယ်ဆိုတာမျိုးသတင်းမားတွေလူမှုကွန်ရက်ပေါ်ပြန့်နှံ့နေချိန်မှာအန္တရာယ်ရှိတဲ့ post တွေကိုဖယ်ရှားမှာဖြစ်တယ်လို့ Facebook ရဲ့ blog ပေါ်မှာအသိပေးခဲ့တာပါ။ကမ္ဘာတော်မှာရှိတဲ့ Facebook ရဲ့အချက်အလက်မှန်မှန်စစ်စစ်ပေးတဲ့မိဖက်လုပ်ငန်းတွေအနေနဲ့ Facebook ပေါ်တင်တဲ့ Corona Virus ပိုးအကြောင်းဖော်ပြချက်တွေကိုသုံးသပ်ပြီးတော့သတင်းမှားတွေဆိုရင်ဆက်မပြတ်အောင်လို့ Facebook ပေါ်ကနေဖယ်ရှားမှာဖြစ်တယ်လို့ဒီ Facebook ရဲ့ကျန်းမာရေးဆိုင်ရာတာဝန်ခံကန့်ရှင်ချင်းက blog post မှာရေးသားခဲ့ပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့အစည်းတွေဒေသခံအာဏာပိုင်တွေရဲ့အကြံပြုချက်တွေကြောင့်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့လည်းပြောပါတယ်။Facebook လူမှုကွန်ရက်ဟာအမှားမှန်ခွဲခြားဆုတ်ဖြတ်ပေးတဲ့နေရာမဟုတ်ဘူးလို့ဆိုပြီးအငင်းပွားစရာ post တွေကြော်ညာတွေကိုဖယ်ရှားဖို့ညှဉ်းဆန်ခဲ့တဲ့ Facebook ကုမ္ပဏီအနေနဲ့အခုလိုဆောင်ရွက်တာဟာထူးခြားပါတယ်။ဝူဟန်မြို့ကနေကိုရိုနာဗိုင်းရပ်စ်ပိုးစတင်ကူးစက်တယ်ဆိုတဲ့သတင်းထွက်လာပြီးရပိုင်အတွင်းမှာပဲဒီရောဂါနဲ့ပတ်သက်တဲ့သတင်းမှသတင်းတုလှုပ်ကြံသတင်းတွေဟာလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့တာဖြစ်ပါတယ်။ဒါကြောင့် Twitter နဲ့ Google Play နဲ့ YouTube တို့ကတော့သူတို့လူမှုကွန်ရက်တွေပေါ်ကနေဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ရှာဖွေရင်းယုံကြည်စိတ်ချရတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့အပါအဝင်သက်ဆိုင်ရာဒေသတွေကကျန်းမာရေးတာဝန်ရှိသူတွေရဲ့ website စာမျက်နှာတွေကိုအဖြေထိပ်ပိုင်းမှာဖော်ပြပေးနေပါတယ်။
ဒီ American တန်ညဘက်မြန်မာဝတ္တအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1545တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီ American တန်မြန်မာဝတ္တအစီအစဉ်ရဲ့တောက်ကြနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာလုကဖယ်ရှားနိုင်ရေးတရားစွဲထားတဲ့ပေါ်ကြားနာစစ်ဆေးနေတဲ့ထက်လွတ်တော်မှာတပ်တွေကိုစင့်ခေါ်ဖို့မလိုတဲ့အကြောင်းရီပပ်ဘလစ်ကန်ကိုယ်စားလှယ်ပြောနေပါတယ်။အတိုက်ခတ်ဒီမိုကရက်တစ်အနေနဲ့သမ္မတကိုအရေးယူလို့မရနိုင်ဘူးဆိုတာထင်ရှားနေတယ်လို့ယူဆတဲ့အကြောင်းနဲ့သမ္မတရဲ့လုပ်ရဟာမတင့်တော်တဲ့လုပ်ရအဆင့်နဲ့သာသတ်မှတ်နိုင်တဲ့အကြောင်းရီပပ်ဘလစ်ကန်ထက်လွတ်တော်မှလမ်မာအလက်ဇန်ဒါကလည်းမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။တယ်လို့တော့ကျန်းနာစစ်ဆေးမှုမှာတပ်တွေစင်ခေါ်ဝင်ရဖို့ဒီမိုကရက်ကိုယ်စားလှယ်48ယောက်နဲ့တီးကြလွတ်လပ်တဲ့အမှတ်တွေအပြင်သမ္မတရဲ့ Republican Party ကကိုယ်စားလှယ်အနည်းဆုံး4ယောက်ရဲ့ထောက်ခံမှုရဖို့လိုပါရဲ့လွတ်တော်ကိုယ်စားတရားရှိရဲ့ထက်လွတ်တော်မှာမဲခွဲတဲ့အခါထောက်ခံသူနဲ့ကံကွက်သူ50-50ဖြစ်နေမယ်ဆိုရင်တော့တရားခွင်ကိုကြီးကြပ်နေတဲ့တရားရုံးချုပ်တရားသူကြီး John Roberts ကမဲပေးအဆုံးဖြတ်ပေးရမှာပါ အနာလွတ်တုံးစားမှုကွန်ဂရက်လွှတ်တော်ရဲ့လုပ်ငန်းတွေကိုဆွတ်ပယ်ဟန်တာမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဒီမိုကရက်ကိုတရားစီလွှတ်ပေးပြီးတရားခွင်ဒီနေ့အဆုံးသတ်မယ်လို့လည်းခန့်မှန်းထားကြတာပါ။ဒါပေမဲ့လည်းဒီမိုကရက်အင်ဗျူရောအမျိုးသားလုံခြုံရေးအကြံပေးရရှိအောင်ဂျွန်ဘော်တန်ပါဝင်သက်သေတဲ့ချို့ကိုစစ်ခေါ်မယ်ဆိုရင်တော့နောက်ထပ်သတင်းတစ်ပတ်လောက်ထပ်မံကြေညာသွားနိုင်ပါတယ်။ဘော်တန်ကတော့ဒီမိုကရက်ဟာနိုင်ငံရေးအမျက်ရဖို့ယူကရိန်းနိုင်ငံကိုပြိမဲ့စီးရီးကူညီဆိုင်းငံ့ထားဖို့သူ့ကိုညွှန်ကြားခဲ့တဲ့အကြောင်းလဲမကြခင်ထုတ်ဝေမဲ့သူစာအုပ်ထဲမှာရေးသားထားသူဖြစ်ပါတယ်
။ယူကရိန်းနိုင်ငံ KF မြို့တော်မှာရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ဟာယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့ဒီကနေ့တွေ့ဆုံပါတယ်။သမ္မတဇလန်စကီနဲ့သမ္မတဒေါ်နယ်ထရမ့်တို့တင်တော်တဲ့အချိန်ကြာရင်အင်ဗျူရောမှာတွေ့ဆုံမှာဖြစ်တယ်လို့ဝင်ကြီး Pompeo ကသတင်းတောက်တွေကိုပြောကြားပါတယ်။ဒီမိုကရေစီစနစ်ခိုင်မအောင်ကြိုးစားနေတဲ့ယူကရိန်းနိုင်ငံကိုအမေရိကန်ကဆက်လက်ထောက်ခံသွားမယ်လို့လည်းပြောကြားခဲ့ပါတယ်။ယူကရိန်းသမ္မတကလည်းယူကရိန်းအခြေပိုင်းနဲ့ရုရှားတို့သိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသပြန်လည်ရရှိရေးငြိမ်းချမ်းစွာအဖြေချတဲ့နေရာမှာအမေရိကန်ကပို့ပြီးတော့တက်တက်ကြွကြွပါဝင်ဖို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်။သမ္မတထရမ့်ရဲ့နိုင်ငံရေးပြိုင်ဘက်ဂျိုးဘိုင်ဒန်ရဲ့သားဖြစ်သူတို့အပေါ်စုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုဖိအားပေးတဲ့အနေနဲ့စီးရဲအကူအညီတွေဆိုင်းထားခဲ့တယ်လို့ဆိုပြီးသမ္မတထရမ့်တရားစွဲခံထားရချိန်မှာယူကရိန်းကိုအမေရိကန်အစစ်အမြင့်ဆုံးတာဝန်ရှိသူတစ်ယောက်အနေနဲ့နိုင်ငံသားရေးဝန်ကြီးပေါ်ပီယိုတွားရောက်တာဖြစ်ပါတယ်။ရုရှားအစိုးရကြောထောက်နှက်ခံပေးနေတဲ့ခွဲထွေးသမားတွေနဲ့တိုက်ပွဲဖြစ်နေတဲ့ယူကရိန်းအစိုးရအနေနဲ့အမေရိကန်အစိုးရရဲ့တန်တမာရေးအရာရောစီးရဲအရာပါထောက်ခံမှုကိုလိုအပ်နေတာဖြစ်ပါတယ်။
ယူရိုနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုယူရိုနိုင်ငံရဲ့မစ်ဆိုင်းဒုံးရံကနေအမေရိကန်ကအကာအကွယ်ပေးဖို့ကြိုးပမ်းမှုတွေဟာယူရိုဆူရတောင်ရှိသူတွေရဲ့ဟန်တာရင်းနဲ့ဂျုံနေရပါတယ်။အမေရိကန်ကပက်ထရီယာမစ်ဆိုင်းဒုံးရံကာဝေးစနစ်ယူရိုနိုင်ငံမှာချထားရေးခွင့်ပြုချက်ရဖို့စောင့်ဆိုင်းနေရတဲ့အကြောင်းကာဝေးဝန်ကြီးမတ်ကက်စပါကပင်လယ်ကုန်စစ်ဌာနချုပ်မှမနေ့ကသတင်းစာရှင်းလင်းပွဲတွင်ပြောဆိုထားတာပါ။မစ်ဆိုင်းရံကာဝေးစနစ်ချထားရေးနဲ့ဗီနီယာရီမှာနေရာချမယ်ဆိုတာတွေနဲ့ပတ်သက်လို့သဘောထားကွဲလွဲနေရတယ်ကိုညှိနှိုင်းမှုလုံးနေတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒီလိုဆက်မှတော့ကယူရိုနိုင်ငံအက်ဆက်လီတက်စကမှာယူရိုရဲ့မစ်ဆိုင်းဒုံးနဲ့တိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်64ယောက်ထက်မနည်းဦးနှောက်မှာထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်မစ်ဆိုင်းဒုံးရံကာဝေးစနစ်ထားရှိဖို့လိုအပ်ကြောင်းအမေရိကန်ကာဝေးဝန်ကြီးပါဝင်စစ်ပဆိုင်ရာတာဝန်ရှိသူတွေ PRP ပြောနေတာပါ။ဦးနှောက်မှာထိခိုက်မှုဝေဒနာခံစားခဲ့ရတဲ့တပ်ဖွဲ့ဝင်တွေက39ယောက်ကတော့ယူရိုနိုင်ငံမှာပြန်လည်တာဝန်ထမ်းဆောင်နေပြီဖြစ်တဲ့ကြောင်းလည်းကာဝေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒီတက်စကန်ကိုအီရန်ကပြစ်ခတ်ခဲ့တဲ့ပြင်းထန်တဲ့မစ်ဆိုင်းဒုံးတွေကိုအမေရိကန်ရဲ့ပက်ထရီယော့မစ်ဆိုင်းဒုံးစနစ်ကကြားပြတ်ပြစ်ခတ်နိုင်စွမ်းရှိတဲ့အကြောင်းလဲအမေရိကန်ပူးတွဲစီးဥ်စီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မန်လီကပြောဆိုထားပါတယ်
။ Britain စံတော်ချိန်ဒီကနေ့ည7:00နာရီအချိန်ကြာရင် EU ဥရောပသမဂ္ဂတွေကနေ Britain နိုင်ငံနှုတ်ထွက်တော့မှာပါ။ဥရောပနိုင်ငံတွေစုစည်းထားတဲ့ဥရောပအတိုင်းဝိုင်းကြီးတဲ့1983ခုနှစ်ထဲကဝင်ရောက်ခဲ့တဲ့ Britain နိုင်ငံဟာ48နှစ်အကြာမှာနှုတ်ထွက်တော့မှာဖြစ်ပါတယ်။ EU တွေကဆက်နေလူတွေကဝန်ထမ်းချင်းအထိမ်းအမှတ်ဖျောင်းနိုင်စုတောင်းပွဲတွေလုပ်ကြဖို့စီစဉ်ထားတယ်လို့နှုတ်ထွက်လူတွေကလည်းချီတက်ပွဲတွေပျော်ပွဲရှင်ပွဲတွေစီစဉ်ထားကြပါတယ်။ဒီနေ့ညပိုင်းကျရင်ဝန်ကြီးချုပ် Boris Johnson ရုံးမြင့်သံကြားပေါ်ကနေမိန့်ခွန်းပြောတဲ့အခါ Britain နိုင်ငံအတွက်နေ့စ်ပြန်ဆမယ်လို့ပြောမယ့်အကြောင်းခန့်မှန်းရပါတယ်။ EU ခေါင်းဆောင်တွေဘက်ကတော့ Britain နဲ့ EU ကြားပြည့်စုံတဲ့သဘောတူညီချက်တွေကိုဒီနှစ်မကုန်ခင်ရနိုင်ဖို့ခက်ခဲမယ်လို့သတိပေးနေပါတယ်။နာမကုန်သွယ်ရေးဆိုင်ရာအတားအဆီးတွေမဖြစ်အောင်လို့ EU ဆန်နဲ့မကွာတဲ့စည်းမျဉ်းတွေ Britain ဘက်ကတတ်မှတ်တင်တယ်လို့ပြောကြားနေပါတယ်။ EU ဆန်ချိန်တွေနဲ့ဝေးကွာလေ EU ဈေးကွက်ထဲဝင်နိုင်ဖို့ဝေးကွာလေဖြစ်လိမ့်မယ်လို့ဥရောပကောင်စီဥက္ကဋ္ဌရှာမစ်ရှဲကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါအခွဲဝင်28နိုင်ငံကနေ28နိုင်ငံဖြစ်သွားတော့မဲ့ EU ဘက်ကဆက်လက်ဆောင်ရွက်မဲ့အစီအစဉ်တွေကိုဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ဥရောပပါလီမန်ဥက္ကဋ္ဌ David Sassoli တို့နဲ့အတူ Belgium နိုင်ငံ Brussels မြို့တော်မှာရှင်းလင်းပြောကြားခဲ့တာဖြစ်ပါတယ် Britain နိုင်ငံဒီကနေ့တရားဝင်နှုတ်ထွက်ပေမဲ့အခုနှစ်ကုန်တဲ့အထိအကူပြောင်းကာလသတ်မှတ်ထားပါတယ်ဒါကြောင့် EU ဥပဒေတွေအတိုင်း Britain နိုင်ငံဆက်လိုက်နာနေမှာဖြစ်တယ်လို့ကုန်သွယ်ရေးခီးသွွားလာရေးကိစ္စတွေလည်းအပြောင်းလဲရှိအောင်မှမဟုတ်သေးပါဘူးရှင်
The voice of America. The OA. ကြောက်ကြနေညာပိုင်း VOA ရဲ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆူမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်။အခုထုတ်လွှင့်ပေးမယ့်သတင်းလာလေးတွေမှာတော့အရင်ဆုံးမြန်မာပြည်ထဲမှာကိုရိုနာဗိုင်းရပ်စ်တန်တရာလူနာတချို့တွေ့နေတဲ့အကြောင်းကိုပြောပြမှာပါ။ခရီးသည်89ဦးထဲမှာအသက်60ဝန်းကျင်ရှိတဲ့အမျိုးသားတအူးကိုကိုရိုနာဗိုင်းရပ်စ်တန်တရာလူနာဖြစ်နေဝေဖန်ကြီးဆွေးနွေးမှသိရထားပြီးကုသပေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။ဒီမန္တလေးမှာလည်းဒီရောဂါပိုးကူးစက်ခံရသူတန်တရာလူနာတအူးရှိတယ်လို့သမရယုံကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့ဒီတန်တရာလူနာတွေ ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရတာဟုတ်မဟုတ်ဆိုတဲ့အတည်ပြုချက်ရယူရအောင်မှာဖြစ်ပါတယ်အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်
တရုတ်နိုင်ငံကွမ်ဂျိုးလေဆိပ်ကနေထွက်လာတဲ့ China ဆောက်တန်းလေကြောင်းလိုင်းဟာခရီးသည်89ဦးကိုတင်ဆောင်ပြီးရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုဒီကနေ့မနက်ပိုင်းမှာရောက်ရှိလာပါတယ်။ခရီးသည်တွေကဟူနန်ပြည်နယ်သားအသက်60ဝန်းကျင်အရွယ်အမျိုးသားတဦးမှာကိုရိုနာဗိုင်းရပ်စ်လက္ခဏာတွေ့ရှိတာကြောင့်တန်တရားလူနာအဖြစ်နဲ့ဝေဘာဂီဆေးရုံကြီးမှာကူးသပေးနေတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
သမီးလူနာကိုကျမတို့အနေနဲ့ဝေဘာဂီဆေးရုံကိုပို့ဆောင်တော့ဝေဒကုသမှုရရှိဖို့တဲ့ဆောင်ရွက်နေတယ်လို့ပဲကျမတို့ National Health Laboratory နဲ့ဆက်စပ်နေနိုင်ပြီးတော့ဒီလူနာပြတဲ့ကွဲနမူနာတွေကိုရယူဖို့တဲ့ဆောင်ရွက်နေပါတယ်။အဲဒီကွဲနမူနာတွေရယူပြီးတော့ China နိုင်ငံမှာရှိတဲ့ National Institute ပေါ့အဲလိုဒီဆေးရရှိတဲ့ဆောင်တော်တွေကိုပေးပို့ပြီးတော့ confirmation လုပ်ပါဖြစ်ပါတယ်။
အဲ့ဒီတန်မြာလူနာကိုတက်ခွဲစစ်ဆေးဖို့နမူနာယူရာနဲ့စံတက္ကူတာမှုတွေဆက်လုပ်ဖို့ဆောင်ရွက်နေတဲ့အပြင်သူဟာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရသူဟုတ်မဟုတ်ဆိုတာကိုတော့စောင့်ကြည့်ရအောင်မယ်လို့လည်းပြောပါတယ်
။ကွမ်ဂျိုးကရန်ကုန်လေဆိပ်ကို China Southern Airlines မှာတိုင်းမှာသူကပါလာတဲ့ခီးတဲ့သူကအဲ့မှာခေါင်းမှုတယ်ဟိုဖြားတယ်ပေါ့နော်။လေမယ်ကိုပြောတယ်လေမယ်ကနေပြီးတော့လေမှုကိုတရင်ပို့တယ်လောလောဆယ်ဖြားနာနေတဲ့လူနာကိုကျွန်တော်တို့ emergency နေနဲ့ကျွန်တော်တို့ဝေဘာဂီဆေးရုံကိုပို့ထားပါတယ
်။လေမော်ပါလာတဲ့ခီးသည်89ဦးတည်းကမြန်မာနိုင်ငံသား2ဦးနဲ့အဲ့ဒီတန်တရားလူနာ2ဦးကလွဲပြီးကျန်တဲ့ခီးသည်အလုံးကိုပြည်ရင်းနဲ့အဝင်မခံပဲအဲ့ဒီလေရင်နဲ့ပဲဒီကနေ့နေ့လယ်ပိုင်းမှာပြန်တင်ပေးခဲ့တယ်လို့တမနာယုံပြောခွင့်ရဦးစော်ထေးကသတင်းတောက်တွေကိုပြောပါရတယ်။ဒါ့အပြင်မန္တလေးနဲ့မိထီလာမြို့တွေမှာတန်တရားလူနာ2ဦးထပ်တွေ့ရတဲ့အတွက်စောင့်ကြည့်ကူတာပေးနေတယ်လို့လည်းပြောပါရတယ်
။နောက်ဖြစ်စဉ်ကဒီနေ့တရုတ်ပူပင်လေဆိပ်ကနေပြီးတော့မန္တလေးလေဆိပ်ကိုဆိုင်ရလာတဲ့လေကြောင်းစီးစင်မှာခီးတဲ့48ဦးအဲဒီမှာမြန်မာကမြန်မာနိုင်ငံသားက6ဦးပါပါတယ်နိုင်ငံခြားသား42ဦးပါပါတယ်သူတို့ကဒီကျွန်တော်တို့ screen test စစ်တဲ့အခါမှာတရုတ်နိုင်ငံသူ3နှစ်ကလေးပေါ့နော်အပူချိန်က 38.5 စနီဂရိတ်ဖြားရောဂါရှိနေတာကိုတွေ့ရပါတယ်သူတို့မိဘတွေကိုစစ်တဲ့အခါမှာတော့တာမန်ဖြားရောဂါပဲတွေ့ပါတယ်တွေ့တော့သူတို့ကိုမန္တလေးမြို့ကရင်950ကလေးထုထုဆေးရုံမှာပို့ဆောင်ကူတာပြီးတော့တိတက်ကျွန်တော်တို့ဟိုစောက်ကြည့်နေတဲ့စီစစဲနေတာဖြစ်ပါတယ်။နောက်နံပါတ်5ဖြစ်စဉ်ကတော့ကျွန်တော်တို့မိခီလာမြို့နယ်ဖြစ်ပါတယ်။သူကတော့အဆုတ်ဟိုအဆုတ်မှာနာဖြစ်တယ်ပေါ့နော်။အဲ့တော့ကိုရိုနာရှိမရှိစီစစ်နေစဲဖြစ်ပါတယ်
။ကူးစက်မှုနှုန်းတိုးနေပြီးတည်ဆုံးသူဦးရေပါတိုးလာနေတဲ့ဒီကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေအဖြစ်မနေ့ကကြာတာပတိနေမှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာလိုက်ပါတယ်။ဒါအပြင်ကျန်းမာရေးစောင့်ရှောက်မှုစနစ်အားနေပြီးပြည်စစ်မှုအားနေတဲ့နိုင်ငံတွေစီဒီရောဂါကူးစက်သွားမဲ့အဖြစ်ဟာစိုးရိမ်စရာကောင်းတယ်လို့ WHO ညွှန်ကြားရေးမှူးချုပ်ကသတိပေးထားပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကလည်းတရုတ်နိုင်ငံကလာတဲ့ခီးသည်တွေကိုစိုက်ရောက်ဗီဇာထုတ်ပေးနေတာကိုယာယီရန်နာထားဖို့အတွက်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ဆွေးနွေးနေတယ်လို့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကသတင်းထုတ်ပြန်ထားပါတယ်။ရောဂါကူးစက်နှုန်းတက်နေတဲ့အချိန်မှာအစိုးရအနေနဲ့တရုတ်နိုင်ငံသားခရီးသွားတွေကိုဗီဇာထုတ်ပေးနေတာကန့်သတ်သင့်ပြီလို့ခရီးသွားလုပ်ငန်းရှင်တဦးဖြစ်တဲ့ဦးအေးကျော်ကပြောပါတယ
်။အစိုးရကလို့တကိုင်းတာတရားဝင်200ကြီးတယ်ဗျာ။ကျွန်းနိုင်ငံမှာတရုတ်တွေကိုတိုးစစ်ဗီဇာတွေမပေးတော့ဘူး။အဲဗမာပြည်မှာရောဂါဖြစ်လာမှမရှုံနိုင်မကင်းနိုင်စီးလည်းမရှိသေးဘူး။ကျွန်တော်အကုန်လုံးပြည်ပုံနေမယ်။
ဒီကနေ့မနက်ပိုင်းအထိ WHO ရဲ့ထုတ်ပြန်ချက်အရနိုင်ငံပေါင်း21နိုင်ငံအထိဒီရောဂါပြန့်နှံ့နေပြီးကူးစက်ခံထားရသူ1000နီးပါးနဲ့သေဆုံးသူ200ကျော်ထိရှိလာပါပြီ။မြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးနဲ့ကုသရေးအတွက်ဆောင်ရွက်ချက်တွေကိုပြင်ဆင်ထားရှိပြီးဖြစ်တယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါရယ်။အခုတန်မြာလူနာအဖြစ်တွေ့ရှိထားတဲ့လူနာတွေကိုတိကျခန့်မှန်းထားပြီးကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့အဆုတ်ရောင်ရောဂါရှိမရှိကိုတော့အတည်ပြုနိုင်ဖို့ဆောင်ရွက်နေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါရယ်
။ဆုစုပြောပြသွားတာပါရှင်။အခု NLD လွှတ်တော်မှဒီ AA ရဲ့ဖန်ဆီးထားမှုကနေလွတ်မြောက်လာပြီးတဲ့နောက်ပထမဆုံးလွှတ်တော်ပြန်တက်လာတယ်ဆိုတာပြောပြပါမယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကလွှတ်တော်တက်ဖို့အသွား AA ရခိုင်တပ်ရဲ့ဖန်ဆီးခြင်းခံထားရတဲ့ချင်းလွှတ်တော်အမတ်ဒီကနေ့လွှတ်တော်ပြန်တက်ပါတယ်။တက်မတော်ကိုသတင်းပေးသတင်းယူလုပ်တယ်ဆိုတဲ့စွဲချက်နဲ့အဓိကထားပြီး AA ကဖန်ဆီးစစ်ဆေးခဲ့တာဖြစ်ပေမဲ့လို့အဲ့ဒီလောက်ရတွေကိုသူမလုပ်ခဲ့ဘူးလို့ဥဝိတင်းကညင်းချက်ထုတ်သလိုချင်းပြည်နယ်အတွင်းတိုက်ပွဲတွေအများဆုံးရပ်တန့်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။အမျိုးသားပြန်လည်တင့်မြတ်ရေးကိုလှူလာတာကြောင့်ပြန်လွှတ်လိုက်တာလို့ဥဝိတင်းကိုလွှတ်ပြီးပြီးချင်းမှာပဲ AA ဘက်ကသဘောထားထုတ်ပြန်ထားပါတယ်။အသေးစိတ်ကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
အနန္ဒီလွတ်တော်ကိုယ်စားလှယ်ဥဝေတင်အမြန်ဆုံးပြန်ပြီးတော့လှုပ်ပေးဖို့လွတ်တော်တွေကနေအရေးတကြီးအဆိုတင်သွင်းပြီးတော့တောင်းဆိုခဲ့ပေမယ့်နှစ်လကျော်ကြာမြင့်တဲ့အထီအေးကထိန်းသိမ်းခဲ့တာပါအမျိုးသားပြန်လည်တင်ပြရေးကိုလူလာတာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့အေးရခိုင်တပ်ဖက်ကပလောဝမြို့ကဘေကင်းလုံခြုံတဲ့နေရာတစ်ခုမှာဥဝေတင်ကိုပြန်လှုပ်ပေးခဲ့တာပါဒီကနေ့ဇန်နဝါရီလ တို့ခေါ်တဲ့ခါမှာတော့တစ်ထိပ်တူဖြတ်ပါတယ်ပြီးတော့အဲ့ဒီမှာသူတို့ဟိုစကန်မှာရောက်တဲ့ခါမှာတော့ကျွန်တော်တို့ချိန်ချင်းနဲ့ချိန်ချင်းတွေဖြတ်ပါတယ်ဖြတ်တုံးနဲ့ကျွန်တော်တို့ဖြတ်ပါတယ်မေးတယ်မြန်တဲ့ခါမှာလေတိကျမေးတဲ့ခါမှာအဲ့ဒီမျိုးကိုတကြံနဲ့မေးတာတော့မရှိပါဘူးအဓိကကျွန်တော်ကိုပေါ့လေစွတ်စွတ်တာကတော့ဒီမြတ်တမတော်ကနေပြီးတော့အဆက်တွေတရင်ပေးတရင်ယူလုပ်တဲ့ဒီဆက်တွေတာကတရင်ပေးတရင်ယူတဲ့လူတွေနဲ့အဆက်တွေရှိတယ်လို့ကျွန်တော်ကိုပဲတိတ်ချက်စွတ်စွတ်တယ်นี่จักรอ่ะไอ้ตะดิ้นเป้ฝุ่ยเนี่ยก็ยัดไอ้ตะดิ้นนี่ลมตําลงตะดิ้นเป้เลยสมมุติเราดูดิอ่ะสุดๆเลยตะเตะอ่ะฉะก็တော့จนတော့ဒီยิกินก็ဒီตึกตกุติไม่ตันนี่ก็บลกว่าမျိုးคุณมีหนูเนี่ยอิงมาผ่องตาตู้นี่เนี่ยจนตู้ท่องไปได้ด้วยคุณมีหนูเนี่ยကိုคุณมีชิ้นหนูเนี่ยကိုซื้อลงပြီးတော့ဒီชุซิกินนั้นนี่ตะคั่นเลยတော့จนสุดๆเลยဒီสุดๆဖြစ်တယ်ကဘာတူမှာကျွန်တော်လည်းမဆက်ခဲ့ပါဘူး။ဒါကြာချစ်ချင်းလေးနဲ့ကျွန်တော်ဒီဗီဒီယိုကရွေးချယ်တဲ့လူတို့ကိုလည်းအရှိတိတ်ပဲဒေတာအကျိုးကိုဒါကျွန်တော်ဆောင်ရွက်နေရှိတယ်
။အေးကပြန်လှည့်လိုက်တာဟာအပေးယူသဘောမျိုးသဘောတူညီမှုရခဲ့တာရှိခဲ့သလား။ဒါမှမဟုတ်တရုတ်နိုင်ငံလူနိုင်ငံကြီးရဲ့ဖိအားပေးမှုကြောင့်ပြန်လှည့်တယ်လို့ရှုမြင်ပါသလားဆိုတဲ့သတင်းမီဒီယာတွေရဲ့အမေးကိုလည်းဥဝေတင်ကအခုလိုဖြေပါတယ
်။ဒါကတော့ဟောပေါ်လေဒါအထူးသဖြင့်နိုင်ငံတော်တမနာကြီးဒီအပောင်ဝင်တော်ရဲ့အတိုင်းအတာပုံကူများကြိုးစားမှုတွေတတော်ဖက်ကလေးကျွန်တော်တို့ကျွန်တော်တို့တော်နာရကကြီးဒါပြည်တော်တတော်ကိုယ်စီများလုံးဝစောင့်ကြည့်မှုပြီးမြေဆန်တဲ့ပြည်သူများရဲ့စောင့်ကြည့်မှုကြောင့်လက်ပေးတယ်လို့ကျွန်တော်တို့ကဆက်ပါတယ်
အမျိုးသားပြည်လဲတင်းမြတ်ရေးကိုလိုလားလို့ NLD အမတ်ကိုရခိုင်တပ်ဖက်ကပြန်လွှတ်ပေးခဲ့တာဖြစ်ပြီးတော့အစိုးရနဲ့စစ်တပ်ဖက်ကလည်းအေးရခိုင်တပ်နဲ့ဆက်နေတယ်ဆိုတဲ့ဆွဲချက်နဲ့အေးစီဦးစီးချုပ်ရဲ့မိသားစုဝင်တို့အပါအဝင်ရခိုင်ရဲသားဒေသခံတွေကိုတရားမဝင်အသင်းနဲ့ဆက်ဆက်မှုတွေနဲ့စစ်ဆေးဖမ်းဆီးအကျဉ်းချနေတာတွေကိုလည်းရပ်တန့်ပြီးဖို့အေးရခိုင်တပ်ရဲ့ပြောခွင့်ရခိုင်သူခါကအခုလိုတောင်းဆိုပါတယ်
ကျွန်တော်တို့လိုင်းလုံးတွေဆိုလို့ရှိရင်ကျွန်တော်ရဲ့မိသားစုရှင်မျိုးတွေဟိုဘောကျောက်တောင်းမြတ်နိုင်တို့လိုင်းလုံးတွေဆိုလို့ရှိရင်ဘောကျောက်တောင်းမြတ်နိုင်ရဲ့မိသားစုရှင်မျိုးတွေအဲ့ဒါအကုန်လုံးလိုက်ပြီးတော့၆ဖမ်းနေကြပါတော့ဒီဥစ္စာတွေကဟိုဘလို့မှတရားမျှတမှုမရှိတဲ့တာထောင်ရွက်ချက်တွေဖြစ်တယ်တကယ်ဒီအစိုးရနဲ့ဒီစစ်တပ်ဘက်ကနေငင်းချမ်းရေးကိုတကယ်လိုချင်လို့ရှိရင်တော့ဟိုသူတို့ဘက်ကနေပြီးတော့ဒီငင်းချမ်းရေးကိုဥတည်နိုင်တဲ့သူတစ်ဖက်တော့ဒါတစ်ဖက်နဲ့တစ်ဖက်နေပြီးတော့ယုံကြည်မှုတည်ဆောက်ရေးကိုအထောက်အကူပြုနိုင်တဲ့အလုပ်အကိုင်တွေကိုအစိုးရဘက်ကဆက်လုပ်ဖို့လိုတာပေါ့
ဒေသခံပြည်သူတွေမြေစာပင်ဖြစ်နေရတဲ့အပေါ်မှာတိုက်ပွဲတွေရက်စဲပြီးဖို့ဥဝေတင်းကတောင်းဆိုပါတယ်အေးရခိုင်တပ်ပြောခွင့်ရခိုင်သူခါကတော့စစ်တပ်ဘက်ကတိုက်ရင်အတိုးချက်ချထားတဲ့အခြေအနေနဲ့လက်ရှိစီရဲ့အနေအထားအခုလိုပြောပြပါတယ
်ဒီမနေ့ကတော့ဒီပလဲဝါမြို့နယ်ထဲမှာတိုက်ပွဲတွေအပြင်းထန်ဖြစ်တဲ့ဒီရခိုင်တပ်တို့တပ်ဖွဲ့တွေရှိနေတဲ့669တောင်ကုန်းကိုဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဂျဲလီရဲ့နှစီနဲ့သူတို့ဒီဟိုချစ်ကျင်းလောက်လာပြီးတော့ပြစ်တာရှိတယ်ရဟရဲ့နှစီနဲ့လည်းပဲချစ်တဲ့ကျင်းလောက်လာရှိတယ်ဆိုတော့ဒီဇန်နဝါရီလအတွက်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေမှာတော့လေကြောင်းကနေပြီးတော့တိုက်ခိုက်မှုအကျဉ်းကြီးအများဆုံးတိုက်ပွဲဖြစ်တယ်လို့ပြောလို့ရတာပေါ့နော်သူတို့ဒီမြေပြင်ကလည်းပဲ120မမ105မမအများတွေနဲ့နေပြီးတော့မှအကျဉ်းပေါင်းများစွာပြစ်တာပေါ့ဖြစ်တာဟာဒီအခုရက်ပိုင်းမှာပေါ့နော်ဒီတမနှမအင်အားပေါ့ခိုင်စင်းမျက်နှာဘက်ကိုဟိုဆက်လက်ပြီးတော့အင်အားဖြည့်တင်းနေတာရှိတယ်လာမယ့်ရှေ့ရက်တွေမှာလည်းပဲရခိုင်ဒေသအနှံ့မှာတော့တိုက်ပွဲတွေဒါဆက်ပြီးတော့ဖြစ်လာပြင်းထန်လာနိုင်တဲ့အနေအထားရှိတ
ယ်။အိန္ဒိယနိုင်ငံသားတချို့ပါပါဝင်တဲ့ကိုအဖွဲ့ဟာချင်းပြည်နယ်နဲ့ရခိုင်ပြည်နယ်နယ်စပ်အနီးမှာရှိတဲ့ရေကြောင်းခီးမှာအေးရခိုင်တပ်ဖက်ကဖမ်းဆီးထားခြင်းအတွင်းမှာတော့အိန္ဒိယနိုင်ငံသားတဦးအမောဖောက်တေဆုံးခဲ့ပြီးတဲ့နောက်မှာတော့ဥဝေတေရဲ့အသက်အန္တရာယ်လုံခြုံရေးကိုအားလုံးကစိုးရိမ်တကြီးဖြစ်ခဲ့ကြတာလည်းဖြစ်ပါတယ်ရှင
်။ဆောရရှင်များရှင်နိုင်ငံရေးမှာစစ်တပ်ရဲ့ခန်းကဏ္ဍကိုလျှော့ချဖို့အပါအဝင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မဲ့ဥပဒေမူကြမ်းဒီသတင်းပတ်ချက်မှာပဲထပ်ပေါ်လာပါတယ်။အငင်းပွားစရာဖြစ်နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဦးဆောင်ကြိုးပမ်းနေရတွေဟာဘယ်လောက်ထိအောင်မြင်နိုင်ပါသလဲ။ဘယ်လိုစိန်ခေါ်မှုတွေအခက်အခဲတွေကြုံရနိုင်ပါသလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိများလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0123923899လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်ဒီလိုင်းစီစဉ်ကကျေးဇူးပါတယ်ရှင
်။မနက်ဖြန်စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါပါရှင်။ဗြိတိန်နိုင်ငံမှာတော့ဝန်ကြီးချုပ်နှစ်ဦးယာရုကနှုတ်ထွက်ရတဲ့အထိအခြေတင်ညှိနှိုင်းဆွေးနွေးမှုတွေနဲ့နိုင်ငံရေးအရာအုပ်အပေါင်းနဲ့အခြေအနေတွေ၃နှစ်ခွဲလောက်ကြုံခဲ့ရပြီးတဲ့နောက်ဒီကနေ့နှောင်းပိုင်းကစလို့ဗြိတိန်ဟာ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကတရားဝင်ရပ်နားသွားပါပြီ။ခွဲထွက်ရေးလိုလားသူတွေကအောင်ပွဲဆင်နွှဲဖို့ပြင်နေကြပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့အခြေစိုက်ဥရောပလွှတ်တော်မှာတော့ဗြိတိန်အမတ်တွေဒီသတင်းသက်ထဲနောက်ဆုံးထွက်ခွာတာကိုစိတ်မကောင်းဖြစ်နေကြတာလည်းရှိကြပါတယ်။ဒီကနေ့ဇန်နဝါရီလ31ရက်နေ့ဟာ EU အဖွဲ့ဝင်ဖြစ်ကဗြိတိန်တရားဝင်အဆုံးသတ်သွားပြီမဲ့လို့အချိန်အတော်ကြာယူခဲ့ရတဲ့ခွဲထွက်ရေးနောက်ဆက်တွဲလုပ်ငန်းစဉ်တချို့ဆက်ပြီးတော့ရှိနေအောင်မှဖြစ်တဲ့အကြောင်းလန်ဒန်မြို့တော်ကနေ Henry Richwell သတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးကပြောပြမှာပါရှင်။
EU ဥရောပသမဂ္ဂတွေကနေဗြိတိန်ခွဲထွက်ရေးဥရောပပါလီမန်မှာတရားဝင်မဲပေးအတည်ပြုခဲ့ပြီးတဲ့နောက်မှာတော့လွှတ်တော်တွေကထွက်ခွာတော့မဲ့ဗြိတိန်အမှတ်83ရောက်အတွက်နှုတ်ဆက်ပွဲကိုပုံထူးနေကကျင်းပခဲ့ကြပါတယ်။အင်ပြန်ကျရတော့မဲ့ခွဲထွက်ရေးကိုလူလာတဲ့အမတ်တွေကတော့ပျော်နေကြတာပ
ါ။
ကျွန်တော်တို့ထွက်ပြီးလွတ်လပ်သွားပြီးဒီမိုကရေစီနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရသွားပြီးအောင်မြင်သွားပါပြီ
။ဥရောပပါလီမန်မှာတာဝန်ထမ်းခဲ့တဲ့ဗြိတိန်လွှတ်တော်အမတ်နိုင်ဂျာဖရက်ပြောသွားတာပါ။ဒါပေမဲ့ဗြိတိန်ခွဲထွက်သွားတဲ့အပေါ်မှာစိတ်မကောင်းဖြစ်နေကြတဲ့သူတွေလည်းရှိပါသေးတယ
်။ Everybody will miss the British representatives not all.
ဗြိတိန်ကိုယ်စားလှယ်တွေကိုအားလုံးကသတိရနေကြမှာပါ။ Mr. Farage တော့မပါဘူးပေါ့လေ။ဒါပေမဲ့ကျွန်တဲ့ကိုယ်စားလှယ်တွေကိုသတိရနေမှာတော့အမှန်ပါပဲ
။တောက်ချာနေနောင်မင်းကစားလို့ EU တွေကနေဗြိတိန်တရားဝင်နှုတ်ထွက်သွားတာမှန်ပေမဲ့ဒါကအားလုံးပြည့်ပြတ်သွားတာတော့မဟုတ်ဘူးလို့ American တန်မတ်ဟောင်း Charlie Weiss ကပြောပါတယ
်။ Many people believe that Brexit having gone through 3.5 years
ဘလို့ခွဲထွက်ရေးလဲဘလို့လွတ်ဆောင်သွားမှာလဲစသဖြင့်၃နှစ်ခွဲလောက်ချီတည်ညှဉ်းပန်းပြောဆိုခဲ့ကြပြီးတဲ့နောက်အခုအားလုံးကြီးသွားပြီလို့လူအများအပြားကယူဆကြပါတယ်တကယ်တော့မဟုတ်ပါဘူး UK နဲ့ EU ကြားဆက်ဆံရေးသည့်ဘလို့ပုံစံနဲ့တိဆောက်သွားမလဲဆိုတာအခုမှစတာပ
ါ Rand Corporation မှာလက်ရှိတာဝန်ထမ်းဆောင်နေတဲ့တာမတ်ဟောင်း Wee Spoodway ရေးသားခဲ့တဲ့အစီအစဉ်စာအထက်မှာတော့မရေရာတဲ့နှစ်ဖက်ဆက်ဆက်ညှိနှိုင်းမှုတွေဆက်လုပ်နေရတာကဗြိတိန်အတွက်ဒီနှစ်တစ်နှစ်ထဲမှာရင်းပြည်တွင်းအသက်တင်ထုတ်လုပ်မှု GDP ဒေါ်လာ 5.5 ဘီလီယံဆုံးရှုံးစေတယ်လို့ဆိုပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကတော့ EU နဲ့ဆက်ဆက်ညှိနှိုင်းမှုတွေကိုဒီနှစ်အတွင်းမှာအပြည့်လုပ်သွားမှာဖြစ်တဲ့အကြောင်းစာသားပေးနေကအမေရိကန်နိုင်ငံသားရွေးဝန်ကြီးမိုက်ပွန်ပေးကိုလက်ခံတွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်။ဒီပေါ်တမ်မတ်ဟောင်းဝီစ်ကအခုလိုတုံ့တက်ပါတယ်
။ The sooner they get it done
ဒီစာအမြန်ဆုံးပြည်သက်နိုင်ရင်မရေရာမှုတွေလည်းပိုပြင်းပြင်းပြီးသွားနိုင်ပါလေ။ဒါပေမဲ့တစ်ဖက်မှာလည်းခက်မှန်မှန်ပြီးအောင်ဆိုပြီးတော့ဖြစ်သလိုသဘောတူညီချက်ယူလိုက်ရင်တော့ခြေတော်မှာကြုံရမယ့်မရေရာမှုတွေရေရှည်ဖြစ်သွားနိုင်ပါတယ
်။ဝန်ကြီးချုပ်ဂျွန်ဆင်ကတော့အမေရိကန်ပြည်ထောင်စုနဲ့ဥရောပပြည်ပကနိုင်ငံတွေနဲ့ပုံသွေးရေးသဘောတူညီချက်အမြန်ဆုံးရယူချင်နေတာဖြစ်ပါတယ
်။ Whatever they gain from the rest of the world
တခြားကမ္ဘာနိုင်ငံတွေကလည်းဘာရီပဲရရ EU တွေကနှုတ်ထွက်လိုက်တဲ့ဆုံးရှုံးမှုကိုတော့ပြန်မကမိနိုင်ပါဘူး။
ဗြိတိန်ရေပိုင်နဲ့ထဲမှာငါးဖန်ခွဲနောက် EU နိုင်ငံတွေကအလုပ်သမားခေါ်ယူအသုံးပြုတာနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာ EU စံနှုန်းတွေကိုဗြိတိန်ဘက်ကမလျှော့ချလိုက်ဖို့အာမခံချက်တွေ EU ဘက်ကတောင်းဆိုနိုင်ပြီးအပြန်အလှန်အားဖြင့်ဗြိတိန်ထုတ်ကုန်တွေကို EU ဈေးကွက်ထဲမှာရောင်းချခွင့်ပြုမယ်ဆိုတာမျိုးဖြစ်နိုင်တဲ့အကြောင်းအစိုးရတွက်ချက်ပြောဆိုကြတာတွေရှိပါတယ်။ဗြိတိန်ကတော့ဒီလိုအခြေအနေမျိုးကိုလက်မခံဘူးလို့ပြောထားတာပါ။
A new clock is ticking.
အချိန်ကတိတ်မြန်ပါတယ်။ညီလိုက်မှု17လဆိုတာတိတ်တူပါတယ်။
ဗြိတိန်ခွဲထွက်ရေးဆိုင်ရာ EU ဆက်ဆက်ညီနားရေးအဖွဲ့အစည်းအကဲမိုက်ကယ်ဘာနီယာပြောသွားတာပါ။ဒီတော့တွင်းမှာပဲစကော့လန်နယ်က UK ရဲကနေတိကျခွဲထွက်ပြီး EU နဲ့ပြန်လည်ပေါင်းစည်းဖို့ကြိုးစားနေတဲ့ဖီးယားတွေကလည်းပိုးပြီးတော့တိုးလာနေပါတယ်။ဘယ်လိုပဲဖြစ်ဖြစ်ခွဲထွက်ရေးလိုလားသူတွေကတော့လန်ဒန်မြို့နယ်နဲ့တခြားရက်တွေမှာပါဒီကနေ့ညမှာအောင်ပွဲဆင်နွှဲကြဖို့ရှိနေပါတယ်။ဗြိတိန်အနေနဲ့ဒီကနေ့နောက်မင်းကစလို့EU အဖွဲ့ဝင်ဖြစ်ကနေတရားဝင်အဆုံးသတ်သွားပြီဆိုပေမဲ့ Brexit နောက်ဆက်တွဲအိမ်မက်ဆိုးတွေကတော့အခုမှစမှာလို့ပြောရမလို့ဖြစ်နေတာပါရှင
်။မကင်ဖြစ်ထွေးပြောပြခဲ့တာပါရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမှာတော့အမျိုးသမီးကန္တသုတစုံနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာသတင်းပတ်စင်ကန္တတွေနှာစင်ရပါမယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ် January 31ရက်တောက်ကြနေ့ညပိုင်းစီစဉ်တွေကို line to meter 1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆိုင်ကန်တာတွေထဲမှာအမျိုးသမီးကန်တာတုဒ္ဒဆုံးလေအမေရိကန်တခွင်စီစဉ်နဲ့အတူသိပ္ပံနဲ့ဤပညာစီစဉ်မှာတော့မြန်မာနိုင်ငံမှာ၅မျိုးမတုံရေးဘာတွေဆောင်ရွက်ဖို့လိုအပ်ပါတယ်ဆိုတာကို
သားသားငါမျိုးမဟုတ်ဘူးရေပေါ်တွေပဲစားတယ်တက်တ်လို့စားရင်ငါပေါ့ဗျာ size အားဖြင့်ပေါ့အရင်အားဖြင့်ဆိုတာဒီကတော်များများကိုယူထားလိုက်တယ်ဆိုလည်းကျန်တဲ့ငါမျို
းစိန်လန်းအမိမြေဖွဲ့ကဥဝင်းမျိုးသူရဲ့ရှင်းလင်းပြောကြားချက်နဲ့အတူနားဆင်ကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါရှင်မြန်မာနိုင်ငံမှာအိမ်ထောင်ရှင်အမျိုးသမီး5ဦးတိုင်းမှာ2ဦးဟာအိမ်တွင်းအကြမ်းဖက်မှုကိုခံနေရတယ်လို့ကျန်းမာရေးနဲ့အားကစားဆိုင်ရာဝန်ကြီးဌာနကဒီ2015-2016 ခုနှစ်အစီရင်ခံစာမှာဖော်ပြထားခဲ့ပါတယ်။မြန်မာနိုင်ငံကအိမ်တွင်းအကြမ်းဖက်မှုတွေကိုအစိုးဆုံးတန်ရာရရှိစေခဲ့တာဘသူတွေလဲ။ဒီတန်ဖျာဆိုးကနေဘလို့ရုံထွက်နိုင်မလဲဆိုတာကိုဒီအမျိုးသမီးကဏ္ဍမှာဒေါ်လလတ်တန်ကစူးစီးတင်ပြပေးထားတာကိုပြန်ပြီးတော့ထုတ်လွှင့်ပေးလိုက်ပါတယ်ရှင
်To make me more determined to achieve my final goal, and I come back even stronger.
Domestic violence to Korea, in which jump him who are, she can look we go chop out your yelpy, amuse me the way, clear we ne, look where seed we do it, jamma ye, boani time moon ye, see why ye do it, tigai seed it, look, the town sang on it, the town sit out မြန်မာနိုင်ငံကျန်းမာရေးနှင့်အာကစားဆိုင်ရာဝန်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါလေ။အင်ဒွင်းကျန်းဖက်မှုနဲ့ပတ်သက်လို့အသက်15နှစ်နဲ့49နှစ်ကြားမြို့သီပေါင်း 4,563 ဦးကိုစစ်တမ်းကောက်ခံခဲ့ရမှာ။အင်တောင်ရှိအမျိုးသမီး5ဦးကြစီမှာတဦးဟာခင်မွန်းဖြစ်သူရဲ့ကိုတိလျောက်စော်ကားမှု၊လိင်ပိုင်းဆိုင်ရာဒါမှမဟုတ်စိတ်ပိုင်းဆိုင်ရာနှိမ့်ဆက်မှုကိုခံကြရတယ်လို့လည်းထောက်ပြထားပါလေ။ခင်မွန်းဖြစ်သူကခုလိုနှိမ့်ဆက်စော်ကားမှုဟာအသက်အရွယ်15နှစ်19နှစ်အတွင်းမှာ28ရာခိုင်နှုန်းရှိပြီး40နဲ့49နှစ်ကြားမှာတော့20ရာခိုင်နှုန်းရှိတာဖြစ်ပါလေ။အိမ်တော်ကွာရှင်းထားသူတွေမုတ်ဆိုးမှတွေကြားမှာတော့တစ်ချိန်ကခင်မွန်းတွေရဲ့နှိမ့်ဆက်မှုကိုခံရတဲ့အမျိုးသမီးတွေဟာ40နှစ်ရာခိုင်နှုန်းရှိပြီးအင်းတောင်ရှိအမျိုးသမီးတွေကြားမှာတော့19ရာခိုင်နှုန်းရှိတာဖြစ်ပါတယ်။ဒါအပြင်အနည်းဆုံးကလေး5ဦးရှိတဲ့အင်းတောင်ရှိမတွေကြားနှိမ့်ဆက်ခံရမှုဟာ32ရာခိုင်နှုန်းရှိပြီးကလေး4ယောက်အောက်ရှိသူတွေကြားနှိမ့်ဆက်ခံရသူတွေကတော့27ရာခိုင်နှုန်းရှိပါတယ်။မြန်မာနိုင်ငံမှာအင်းတောင်ဘက်ရဲ့နှိမ့်ဆက်မှုတွေအများဆုံးဗဲပြည်နယ်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာ54ရာခိုင်နှုန်းနဲ့တနင်္သာရီတိုင်းမှာ40ရာခိုင်နှုန်းရှိပြီးရန်ကုန်နဲ့မန္တလေးတိုင်းတို့မှာတော့12ရာခိုင်နှုန်းတွေရှိတာတွေ့ရပါတယ်။ဒါ့အပြင်အမျိုးသမီးတွေအနေနဲ့ပညာအရေးချင်းနယ်လီငွေချေးချွတ်တယ်လီပိုနှိမ့်ဆက်ခံရလီဖြစ်ပါတယ်။ဒါ့အပြင်ဇနီးတွေကိုနှိမ့်ဆက်ညှိမှရမှာအရက်တောက်တဲ့ခင်မွန်းတွေတဝက်နီးပါးဟာနှိမ့်ဆက်လီရှိပြီးအရက်မတောက်တဲ့ခင်မွန်းတွေကြားနှိမ့်ဆက်မှုဟာ14ရာခိုင်နှုန်းရှိပါတယ်။ခင်မွန်းနေတဲ့ဇနီးပေါ်ထိမ့်ချုပ်မှုပိုကြီးလေပိုနှိမ့်ဆက်မှုနှုံများလေပဲဖြစ်ပါတယ်။ဒါအပြင်ခင်မွန်းကိုကြောက်ရတဲ့ဇနီးတွေကနှိမ့်ဆက်ခံရတာ ရှိစစ်တီရခိုင်နှုံရှိတယ်လို့လည်းစင်ခန်းစာမှာထောက်ပြထားပါတယ်။အိမ်တောင်ရှင်မြို့သမီးတွေနဲ့ခုလိုအိမ်တွင်အချမ်းဖက်မှုတန်းခံရရကြောင်းကာယနဲ့စိတ်ဆင်းရဲမှုတွေခံကြရပြီးလက်ရှိအခြေအနေကလည်းစီဝါရေးသာသမီရေးလူမှုရေးကြောင့်ရုံးမထွက်နိုင်ကြပဲအခြေအနေကိုလက်ခံတာစိတ်ရှည်ပြီးတည်ခံတာနားလေခွင့်လို့ပြကြတာတွေရှိတယ်လို့လည်းစင်ခန်းစာမှာထောက်ပြထားပါတယ်။ ဒီကိန်းတိုင်းလူမှတ်နွယ်ဦးကတော့ထိုင်းမြန်မာနယ်စပ်ကနေအမေရိကန်ပြည်တော်စုမှာဒုက္ခတွေဖြစ်လာရောက်ခြေချခဲ့သူဖြစ်ပါတယ်။ဒါအတုံးရောက်မိခင်ဖြစ်သူမှတ်နွယ်ဦးအနေနဲ့အိမ်တွင်အကျန်းဖက်ခံရသူဖြစ်ပေမဲ့လို့လေဒီအခြေအနေကနေရုံထွက်ပြီးသူ့ဘဝရပ်တည်နိုင်အောင်ဘယ်လိုကြိုးပမ်းခဲ့တဲ့ဆိုတာကိုဆက်ပြီးတင်ပြလိုပါတယ်။စိတ်ပွေးထေကပြေးလာရတဲ့လူကဒီနိုင်ငံရောက်ပြီမ
မှုတွေကိုမသိယူစေချင်ဘူးမိဘဟာကလေးတယောက်ကြီးလက်ဦးဆရာဖြစ်ပါတယ်မကောင်းတာတွေကိုစစ်စစ်ကြီးဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲအဲ့ဒါကျွန်တော်ကိုယ့်ကိုမေးတာပေါ့နော်ကျွန်မကဒီကလေးတွေဆုံးရောက်နေဒီအမေရိကမှာရောက်လာတဲ့ရှိမှာမိဘဆွေမျိုးအဆိုင်ဝိုင်းဆိုရင်တယောက်မှမရှိကြဘူးအလုတ်တစ်ပက်ကလေးဆုံးရောက်ဒီတောင်းဝင်အရင်အရေးကြီးပါတယ်အဲ့ဒါကြောင့်ကျွန်မအဲ့ခေတ်ရည်ထဲမှာနေစဉ်နဲ့တူပေါ့နော်ဖြတ်ကျွနေရပါတယ်တတိနေနေနောက်ပိုင်းမှာတော့ခုကတော့ပါချပြီးပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေးမကြောက်ဘူးပဲအရင်အရေးကြီးတယ်ကျမကြီးဆုံးဖြတ်ချက်ကျမခိုင်မအောင်ဆုံးဖြတ်လိုက်တယ်ဘယ်လိုမျိုးခက်ခဲမှုဆိုဖြစ်ဖြစ်ကျမဘွားကိုကျမရုန်းခံမင်းလို့ဆုံးဖြတ်ထားပါတယ
်အဲ့လိုဆုံးဖြတ်ချက်ကိုပဲမိန်နေနေချပြရပါတော့ဒီအိမ်တွင်းရဲ့အကျံဖက်မှုဒီတန်တရားနေလွတ်မြောက်အောင်ကျွပန်းရမှာပေါ့နော်မှတ်ညွေဦးအနေနဲ့လက်တွေ့လုပ်တဲ့နေရာမှာရောဘယ်လိုပြဿနာတွေကြုံရပါလိမ့်ရှင
်မိသားစုရဲ့တေဖို့ကအများခက်ခဲရှိပါတယ်ဒါပေမဲ့ကျမမှာမာရီရှိများရှိလဲဆိုတော့ကျမစဉ်းရင်ငယ်ငယ်ရပါရင်ကျမတို့ရခိုင်ရိုးရာရင်ကြီးမှုရကန်းတွေကိုကျမရက်တယ်ဆိုတော့အဲ့ဒီရကန်းတွေရက်ပြီးရင်ကျမစီးပွားရေးတစ်ခုကောင်းကောင်းအောင်မြင်မြင်လုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီစီးပွားရေးနာမည်ကကြတော့ Weaving Through Change လို့ခေါ်ပါတယ်အဲ့ဒီမှာဗာလုံးနေလေဆိုလောလောဆယ်ကိုလေးရကန်းရဲနေတယ်ဒီမှာရှိနေတဲ့မျိုးသမီးတွေတချို့တွေကလေသူတို့အလုပ်ရှိလာဖို့အတွက်သူတို့မှဗာကြောင့်ဆိုရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်အခဲရှိတဲ့လှုပ်ရှားရတဲ့နေရာတွေမှာသူတို့မှရှိတဲ့ပညာတွေပါလာတယ်အဲ့ဒီပညာတွေကသုံးချစေရှင်နေပြီးငါကျွန်တော်တို့ရိုးရာဒလေကိုလေထိန်းသိစေရှင်နေဘယ်နေရာဘယ်ရောက်ပေါ့နော်အခုရကန်းလေးရဲနေပါတယ်ကျမကဒီဇိုင်နာတယောက်အနေနဲ့ဆန်ဖရန်စစ္စကိုဘေးအေရီးယားမှာဆိုရင်တော်တော်များများသိပါတယ
်အခုလိုပေါ့နော် Weaving Through Change ကနေပြမဒီအပြောင်းလဲကိုပေါ်ဆောင်ဖို့ကိုနဲ့အတူပေါ့နော်တခြားလူတွေကိုလည်းမြေတောင်မြောက်ပြီးနေရာကနေပြမချိန်နဲ့မှာပဲမနှွေဦးပြောပြချက်အရာပေါ့နော်မြန်မာနိုင်ငံဘာဝင်ကဘာတစ်ဖက်မှာအမျိုးသမီးတွေအချမ်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
တယောက်တည်းဟာဒီလိုမျိုးဖြစ်နေတာမဟုတ်ဘူးရှင်းလိုက်တော့လေအများကြီးမှအဲ့လိုမျိုးဖြစ်ခဲ့တဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ဖြစ်ခဲ့တဲ့မျိုးသမီးတွေဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူးဥပဒေတွေတောင်းတော့မဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတကဘာလုံးမှာရှိနေတဲ့အမျိုးသမီးဟာသက်ဆံလေးနဲ့တယောက်တယောက်ကာကွယ်သွားမယ်ကုညီသွားမယ်ဆိုရတာမဟုတ်ဘူးပေါ့နော်လူတိုင်းလူတိုင်းမှာတောင်းဝန်ရှိတယ်ဆိုတဲ့ဒီ campaign တွေလုပ်နေပါတယ်တော်တော်များများကတော့အဲ့ဒီကိစ္စတွေစိတ်မပြေပါဘူး။ဘာလို့လဲဆိုတော့သူကရှက်တယ်။ဘယ်နည်းတော့ပြောပြလဲ၊ဖိုင်ဝိုင်းပါပြောမလဲ။ကျမပြောချင်တာကကျမအတွက်ပြောနေတာမဟုတ်ဘူး။ဒါပြောနေတာကချုံပြီးအားလုံးအကျိုးရှိဖို့အတွက်ပြောနေတာ။ကျွန်တော်အဖိုင်ဝိုင်းတစ်ခုလေးအကျိုးရှိဖို့၊တိုင်းပြည်အတွက်အကျိုးရှိဖို့အတွက်ပဲပြောနေတာပါလို့ပေါ့နော်။ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာတယ်။လူလူများများကကိုသားမီကိုသားမီကိုသူကိုသမီးကိုမီမကိုအဖိုင်ဝိုင်းကိုချစ်တာပဲ။ဆိုတော့ချစ်တဲ့လူတွေကြတော့ပုံပြီးလေဟာဘုတ်တဲ့ကဟာဘုတ်ပြောပြရတယ်ဖြစ်ပါတယ်
ဓာတုပဲပေါ့နော်မနွေဦးတို့မျိုးအိမ်တွင်းချမ်းဖက်မှုအခက်ခဲတန်းခါစီပီခံရတဲ့အမျိုးသမီးတွေအနေနဲ့ပေါ့နော်ဘလို့အကောင်းဆုံးအကြံပေးချင်ပါလဲရှင်
အကြံပေးချင်တာကရောက်တဲ့နေရာမှာဘယ်နေရာပဲရောက်ရောအမေရိကမပြောနဲ့ဘယ်နေရာပဲရောက်ရောစိတ်သက်ခိုင်မာဖို့နဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့ကိုသားသမီးကိုကာကွယ်ဖို့ကိုယ့်အဆိုင်ဝင်ကိုကာကွယ်ဖို့တဲ့ကစိတ်သက်အရာပြင်ဆင်ဖို့လိုပါတယ်ကြည့်လိုက်ပါမိသားစုတော်တော်များများရောက်လာတဲ့လူတွေကစိတ်ပွေထေးတာပဲအန်ဂျီတွေအများကြီးကိုပေါင်းဆန်လို့စနက်ဆန်လေးထေးကသူတို့က re-traumatize ဖြစ်နေတယ်ဒီနိုင်ငံရောက်လာတော့အစ်စ်အဆိုင်ဝိုင်းအလုံးမရှိဘူးနေရာအစ်စ်မရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်တက်ရေးရရဟာအញ្ញန်းကိုခက်ခဲကိုဖြစ်နေတဲ့အချိန်မှာဘာလို့လဲဆိုတော့စိတ်တက်ခိုင်းမှာဖို့လိုတယ် ဒီလေကျွန်မဆက်ပြီးပဲကြုံနေရမယ်ဒီအခက်ကြီးတွေကိုဒါဟာကိုကျွန်တော်စိတ်ညစ်လို့မရဘူးစိတ်ကမကြဟိုပဲအိုကေရှေ့ကိုဆက်သွားမယ်ဆိုပြီးအဲ့ဒီကိုပဲစိတ်ကြုတ်ခံမှာစေရမယ်လူဘွားအဖရီဒမ်ဆိုတာကအဲ့ဒီထဲမှာပါလို့လဲဆိုတော့ကိုကိုဖရီးဖြစ်ဖို့လိုတယ်နံပါတ်1ပေါ့နော်ကိုကိုလွတ်မြောက်အောင်မကြိုးစားနိုင်ရင်ကိုကိုလွတ်မြောက်တဲ့အတိတ်တွေဟာကိုယ်တိုင်ကပဲမသိစေရင်တ
၃ယောက်ရှိတယ်ဆိုတော့အခုသားတွေကတော့အားလုံးပဲအဆင်ပြေနေကြတာပေါ့သူတို့အတွက်ကတော့ကိုကတော့အများကြီးပဲအားရစရာပီတိဖြစ်စရာဖြစ်မှာပေါ့နော်သူတို့အတွက်
ဟုတ်ပါရန်ဒီဒီပြောပြမယ်ဆိုရင်လေကျွန်မအသားလုံးကဆိုတော့ပထမတုန်းကစိတ်တက်ကြပါတယ်ခလေးဆိုတော့လည်းဘလူရက်တရားမလဲပေါ့နော်ဆိုတော့ကြောက်တယ
်ဟုတ်ကဲ့
နောက်ကြတော့ကြည့်လာတော့လေဟာကျွန်မကတော့ဒီဖြစ်ဖြစ်တယ်ဖြစ်နေတာကကျွန်မရဲ့အာနေရှင်တော့ဟုတ်ပါဘူးတမိုင်းအာနေရှင်ကြောင့်ပဲကျွန်တော်မိသားစုတွေခဏလေးပဲဒုက္ခရောက်တာပါဟု
တ်ကဲ့
ဒါပေမဲ့ကသမီးတွေဟိုခြေပြီးကသမီးတွေအောင်းမြင်လာတယ်ချမ်းသာလာတယ်ထူးချမ်းလာတဲ့ကလေးတွေဖြစ်လာတော့ဟိုအဲ့ဒါတွေကိုပီတိကြပြီးရင်ကျွန်မအရန်ကိုဝန်းစားတယ်ကျွန်မပေါ့နော
်မိခင်တယောက်ဒီနေ့ဖြတ်တန်းလာရတဲ့ဒုက္ခတွေရုန်းကန်ခဲ့ရတဲ့ဟာတွေကအားလုံးပဲရုန်းကန်ရကျွတ်နှက်သွားတာပေါ့နော်
နှက်ပါတယ်နေရှိကလေးဟိုခက်ခဲရတော့ရှိမှာပဲလက္ခဏာမရှိတော့ဘူးအခုကအားလုံးခက်ခဲတွေကိုကျော်လွားနိုင်မလို့ပဲယုံကြည်ပါတယ
် You can bend with me up a break me cause it only serves to make me
ကိုယ်တော်လင်ပေးခဲ့တဲ့အမျိုးသမီးဌာနကိုမနက်ဖြန်စနေနေ့မနက်ဖြန်မှာလည်းနောက်တစ်ကြိမ်နားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးသုတဆုံနဲ့အမေရိကန်တခွေစီစဉ်ကိုနားဆင်ကြရပါမယ်။အမေရိကန်ပြည်တော်စုထဲမှာအစိုးရဝန်ထမ်းတွေမိဖွားခွင့်ရရှိရရှိတာလူခုနှစ်ဦးသာနေထိုင်တဲ့ယူကရိန်းနယ်ဘွားရဲ့မြို့ကလေးအကြောင်းစာတာတွေကိုကိုအောင်အောင်ကတင်ပြပေးထားပါလိမ့်ရှင်။
အမေရိကန်ပြည်ထောင်စုအစိုးရဝန်ထမ်းနှစ်တသမတသန်းတွေကအများစုဟာကလေးမျိုးဖွားခြင်းဒါမှမဟုတ်ကလေးမျိုးစားဖို့အတွက်ခွင့်ရရှိ12ပတ်ရရှိတော့မှာဖြစ်ပါတယ်။ဘယ်တော့မှမရရှိဘူးတဲ့အခွင့်အရေးတရက်ကိုပထမဆုံးအနေနဲ့ဝန်ထမ်းတွေအခုလိုခွင့်ရရှိရမှာဖြစ်ပြီးလာမယ့်အောက်တိုဘာ1ရက်နေ့မှာဥပဒေစတင်အသက်ဝင်မှာပါ။ကမ္ဘာတဝန်းကနိုင်ငံတချို့မှာကလေးမျိုးဖွားခြင်းအတွက်လစာရရှိနိုင်မဲ့ခွင့်ရရှိပေးနေကြပေမယ့်လေအမေရိကမှာတော့အစိုးရဝန်ထမ်းတွေအပြင်တခြားဝန်ထမ်းတွေအားလုံးလည်းဒီလိုအခွင့်အရေးရဖို့တောင်းဆိုလှုပ်ရှားနေကြပါတယ်။မိသားစုဝင်တယောက်စတင်တိုးလာခြင်းဟာပျော်ရွှင်စရာအကောင်းဆုံးအချိန်တစ်ချိန်ဖြစ်ပေမဲ့ကလေးတယောက်ကိုပြုစုဖို့အတွက်အချိန်လုံးလုံးလောက်လောက်မရှိသလိုငွေကြေးလည်းရှိမနေရင်တော့အစိုးရကြောက်ကြရမှာပါ။ဒါကြောင့်အဲ့လိုအချိန်မှာလစာလေးရတဲ့ခွင့်ရရှိရဖို့ဟာလိုအပ်တယ်ဆိုပြီးတော့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်။မူဝါဒရေးရဂျမ်ဘီအဖွဲ့ New America ကဗစ်ကီရှာဘူက
A growing body of research about the myriad ways in which paid leave
လာစားလဲရနေတဲ့ခွင့်ရရှိကြောင်းကလေးစားရသူတွေအနေနဲ့အထောက်အကူဖြစ်စေပြီးတော့ကလေးနဲ့မိခင်တည်နှုံမှုလျော့နေသွားတာအဖေဖြစ်သူလဲမိသားစုကိုစောင့်ရှောက်ခွင့်ရပြီးတော့ဒါဟာကလေးတွေအတွက်အတူယူနိုင်ကြအခွင့်အလမ်းလဲရစီပါတယ်အဲ့ဒီထက်အရေးအကြီးဆုံးကတော့အလုံမလုံနိုင်တဲ့အချိန်မှာဝင်ငွေလဲမထိခိုက်တာကြောင့်ဒီလိုမျိုးခွင့်ပေးတာဟာလူမှုအတိုင်းအဝိုင်းအတွက်အလွန်အထောက်အကူဖြစ်စေတယ်ဆိုပြီးတော့လေ့လာစမ်းစစ်ချက်တွေကဆိုပါတယ်
လုံခဲ့တဲ့ဒီဇင်ဘာကအမေရိကန်သမ္မတဒေါ်နယ်ထရန့်မှာဒီမိုကရက်တီရောရီပက်ဘလီကန်ရောလိုလားနေတဲ့ဒီလစာလဲပေးတဲ့ခွင့်ရရှိပါဝင်တဲ့ဥပဒေတရက်ကိုလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်
With more women working today than
ဒီနေ့ကခုခါမှာဆိုရင်လုပ်ငန်းဝင်တွေမှာအမျိုးသမီးတွေပုံများလာတဲ့အချိန်မှာပဲကာလကြာမြင့်ဆောင်ရွက်ကလုပ်ဖို့လိုနေတဲ့သမိုင်းဝင်ခွင့်ရေးတရက်ကိုအရယူလိုက်နိုင်ပါပြီအခုချိန်ဟာလစာလဲရတဲ့ခွင့်ရရှိပေးဖို့နဲ့အခုလိုမျိုးခွင့်ရေးတွေဖန်တီးပြဖို့အချိန်လည်းဖြစ်ပါတယ်
ကမ္ဘာတဝန်းကနိုင်ငံ40လောက်မှာမိသားစုအခက်အခဲဖြစ်ချင်းဆိုရင်လစာလေးရတဲ့ခွင့်ရရှိကိုအစိုးရတွေကပေးထားတယ်လို့စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ OECD ကဆိုရတယ်။အမေရိကမှာတော့မြို့တော် Washington DC နဲ့တခြားပြည်နယ်ရှစ်ခုမှာမိသားစုဒါမှမဟုတ်ကျန်းမာရေးကြောင့်အလုံးမလုံးနိုင်ချိန်မှာဝန်ထမ်းတွေအနေနဲ့အလုတ်ကနေလစာငွေရရှိနိုင်အောင်ဆောင်ရွက်နေကြပါတယ်။ရှာဘူးက
These are funded by small payroll contributions that are made.
အလုပ်ရှင်ကလည်းထည့်ဝင်တယ်လို့အလုပ်သမားတွေရဲ့ဝင်ငွေတွေကလည်းအချိုးကျပုံမှန်ဖြတ်တောက်ပြီးတော့စုဆောင်းပေးတာပါ။သူတို့ကလေးမွေးပွားချိန်မိသားစုဝင်တယောက်ယောက်ဒါမှမဟုတ်ကိုကိုယ်တိုင်အလုပ်မလုပ်နိုင်ချိန်မှာအလုပ်ကနေအချိန်အတိုင်းတာတစ်ခုအထိဝင်ငွေထောက်ပံ့ပေးနိုင်အောင်ပါ။
အ အခုလိုအခြေအနေမျိုးအမေရိကန်တဝမ်းမှာဖြစ်လာအောင်မှာအလုပ်သမားရေးလှူရှားသူတွေကစီးအောင်ဆော်အောင်နေကြပါတယ်။ဒါပေမဲ့လုပ်ငန်းရှင်အသေးစားလေးတွေအနေနဲ့အဲ့လိုအခြေအနေမျိုးဖန်တီးပေးဖို့ကတော့ခက်ခဲလိမ့်မယ်ဆိုပြီးတော့ထောက်ပြကြပါတယ်။ Heritage Foundation ကသူတွေဒီ Rachel Grizzler က
It's harder when you're a small business that maybe has
အလုပ်သမား3-4ယောက်ပဲရှိတဲ့လုပ်ငန်းရှင်တွေအတွက်တော့မလွယ်ပါဘူး။အလုပ်မလုပ်နိုင်သူကိုထောက်ပံ့ဖို့အပြင်လူစားထုတ်ဖို့လည်းတကယ့်ကိုခက်ပါလိမ့်မယ်။
နိုင်ငံလုံးကဝန်ထမ်းလုပ်သားတွေအနေနဲ့ကျန်းမာရေးကြောင့်လစာလေးရတဲ့ခွင့်ရရှိမရနိုင်သေးပေမဲ့အစိုးရဝန်ထမ်းအများစုမှာတော့ဒီခွင့်ရကိုလာမယ့်အောက်တိုဘာ1ရက်နေ့ကစတင်ပြီးတော့ရရှိမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမြောက်ဒေါကိုရာပြည်နယ်က KF ဆိုတဲ့မြို့ကလေးကိုလွန်ခဲ့တဲ့နှစ်တရာကျော်လုံးကယူကရိန်းနိုင်ငံကရွှေ့ပြောင်းအခြေချနေထိုင်ခဲ့သူတွေတည်ထောင်ခဲ့တာပါ။အဲ့ဒီအချိန်တွေတုန်းကဒီမြို့ကလေးဟာစီကားလှပေမဲ့အခုခါမှာတော့လူစေကနဲ့အောက်တာနေထိုင်ကြတော့တာပါလွန်ခဲ့တဲ့250လောက်တုန်းကနွေရာသီဆိုရင်အဖွားနေထိုင်ရမျိုးလေးကိုအလေလာလေးရှိတဲ့ Divine Henriksen က
Small town community that everybody knew everybody and
ဒီမှာနေကြတဲ့လူနည်းနည်းလေးဆိုတော့တယောက်နဲ့တယောက်အားလုံးသိကြပြီးအပြန်အလှန်ကူညီကြပါတယ်အင်္ဂလိပ်လိုမပြောတတ်တဲ့လူတွေလည်းရှိတော့သူတို့ဘာပြောလဲဆိုတော့နားလည်အောင်လည်းကြိုးစားပါတယ
် Antoinette Christina Vogovi တို့ဟာဒီမျိုးလေးကိုတည်ထောင်ခဲ့တယ်လို့ယူဆထားကြပါတယ်သူတို့နှစ်ဦးနဲ့အတူလူဒါဇင်အချို့ဟာဘာသာရေးဖိနှိပ်မှုကြောင့်ယူကရိန်းကနေထွက်ပြေးလာခဲ့ကြတာပါ။ယူကရိန်းနိုင်ငံမျိုးတော် KF နာမည်ကိုအစွဲပြုပြီးတော့ယူကရိန်းနယ်ဝါတွေကဒီမျိုးကလေးကို KF လို့နာမည်ပေးခဲ့တာလည်းဖြစ်ပါတယ်။ KF မှာလက်ရှိနေထိုင်သူ Audrey Voloshenko ဟာသူ့ဘဝတလျှောက်လုံးဒီမျိုးမှာပဲနေထိုင်ခဲ့တာပါ။ဒါပေမဲ့လည်းသူ့မိသားစုနာမည်ဟာယူကရိန်းတွေနာမည်ဖြစ်နေတာကလွဲလို့သူဘိုးဘွားအစဉ်ဆက်ဒီမျိုးကိုဘယ်လိုရောက်လာလဲဆိုတာကိုတော့သိမသိပါဘူ
း My mom is a Russian I mean a German and
အမေကဂျာမန်မှာအဖေကရုရှားလားယူကရိန်းလားတခုခုဖြစ်ပါလိမ့်မယ
်လွန်ခဲ့တဲ့90လောက်တုန်းကတော့ KF မှာလူပေါင်း300လောက်နေထိုင်ကြပါတယ်တချို့တွေကလည်းရုရှား Empire တွေကနေထွက်ပြေးပြီးတော့ဒီမှာလာအခြေချကြပါတယ် KF မှာနေထိုင်သူ Richard Helm က
My father came from Germany
ဖေကဂျာမနီကပါသူ့ဖေကရုရှားအော်ဒက်ဆာကိုသွားမဲ့တင်မောနဲ့ပါသွားပြီး1902ခုနှစ်မှာဒီကိုရောက်လာပါတယ်1905မှာမီနီယာတချို့သူရခဲ့ပါတယ
် KF မှာနေထိုင်သူအများစုကစိုက်ပျိုးရေးသမားတွေပါအဲ့ဒီမှာဖခင်အကြောင်း church တွေလည်းရှိသလိုကျောင်းနှစ်ကျောင်းလည်းရှိပါတယ်ယထာဘူရာယုံရှိပြီးရင်းနှီးမြှုပ်ဆက်ကောင်းမြေတားဟာ KF မှာရေးဖြစ်ပြီးမှပြန်ထွက်လို့ရှိတာကြောင့်ရေးဖြစ်တဲ့မြို့ကလေး tank town လို့လည်းခေါ်ကြပါတယ်အခုခါမှာတော့ရင်းနှီးမြှုပ်ဆက်ကောင်းတွေလည်းမတုံ့တော့ကြောင့်ယထာဟာ KF မှာရပ်ဖို့မလိုတော့သလိုကလေးတွေရုရှားဂျာမန်စာတင်တဲ့ကြောင်းလေးပေးလိုက်ပြီးတဲ့နောက်ဒီမြို့မှာနေထိုင်တဲ့လူကြီးနှုံလဲတဖြည်းဖြည်းကျဆင်းလာပါတယ
်။ Well the reason why they call it ghost town is because
မြို့ပြကြီးလို့ခေါ်ရတဲ့အကြောင်းရင်းကတော့စားတောက်ဆိုင်ဓာတ်ဆီဆိုင်ဘားနဲ့တခြားစီးပွားရေးလုပ်ငန်းဘာမှမရှိလို့ပါ
။အခုခါမှာတော့လွန်ခဲ့တဲ့နှစ်တရာမြို့ကလေးစီကားခဲ့ခြင်းကအမြဲဖွင့်လှစ်ထားခဲ့တဲ့ Church ဖရာကျောင်းတစ်ကျောင်းသာ KF မြို့ကလေးမှာအရင်တိုင်းကျန်နေပါတော့တယ်ခင်ဗျာနယူးယောက်မြို့က DJ သမားတဦးဟာရဲဝစ်စုံဝေထားပါတယ်ဒါပေမဲ့လည်းဒါဟာပါတီတွေမှာဝစ်စင်လေးရှိတဲ့ဝစ်စုံမျိုးတော့မဟုတ်ပါဘူးတကယ်ရဲဝန်နဲ့တဦးက DJ သမားဖြစ်နေတာပါ DJ ကိုအပျော်သဘောနဲ့စခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့တကယ်ကိုအလေးနဲ့လိုက်စားပစ်ခဲ့တယ်လို့နယူးယောက်ရဲဌာနလက်ထောက်အရာရှိအကူရော့ကသူ့အတွေ့အကြုံကိုပြောပြပါတယ်အခုခါမှာတော့နယူးယောက်ရဲဌာနအနေနဲ့ရက်ွက်အတွင်းလူလူနဲ့ထိတွေ့ဆက်ဆံရမှာ DJ ကိုဂျာဂန်ပေါင်ကူအဖြစ်လဲအသုံးချနိုင်ခဲ့ပါတယ
် My mom had a compact stereo and on the stereo
ကျွန်တော်အမေမှာကက်ဆက်ပလေယာအသေးလေးရှိပါတယ်ကျွန်တော်အဲ့ဒီချိန်ကငယ်သေးတော့အမေတိန်းထားတဲ့စင်ပေါ်ကကက်ဆက်ပလေယာကိုခြေပြားထောက်လှမ်းကင်ပြီးကျွန်တော်နားထောင်ခဲ့ဘူးတဲ့ hip hop တခြင်းတွေတိုင်းလိုက်ဆိုကြည့်ပါတယ်
ဒီတမှာ9နှစ်ကြာစစ်မှုထမ်းခြင်းနဲ့အနည်း20ကြာရဲအရာရှိတာဝန်ထမ်းဆောင်လာခြင်းဤအထိတိုင်အောင် Roach ဟာဂီတကိုဆွဲလန်းနှချိုက်လာခဲ့တာပါ။အဲဒီနောက်ရဲဝန်တန်းတွေနဲ့ရက်ကွန်နီလူလူအကြားပေါင်ကူဆက်ဆံမှုအနေနဲ့ Cops and Kids ဆိုတဲ့ DJ ပြိုင်ပွဲမှာ Roach ပါဝင်ရှင်ပြန်ခဲ့ပါတယ်။
It was an event where the cops couldn't really win the battle but they would get a chance.
ဒီလိုပွဲမျိုးမှာရဲတွေဘက်ကမနိုင်နိုင်ပါဘူး။ဒါပေမဲ့လည်းကိုယ်အစွမ်းစားကိုတော့ပြနိုင်တာပေါ့လေ။အဲ့တုန်းကဗီဒီယိုကိုလည်းလူတွေတော်တော်များများတွေးကြပြီးတဲ့နောက်ဒီလိုလူလူနဲ့ဆက်ဆံတဲ့ပွဲမျိုးတွေမှာရဲယူနီဖောင်းဝတ်ပြီး DJ သမားအဖြစ်ပါဝင်ရပါတယ်
။ Rocha သူ့ရဲ့ DJ တေးသွားတွေကို Instagram မှာလည်းတင်ပါတယ်။ Online လူမှုကွန်ရက်အကောင့်ထဲက message ရှင်းနေမှာတော့လုတ်ဖို့ကြိမ်ပဲရဲဝန်နှန်းတွေပါဝင်တယ်လို့သူ့ရဲ့ဂီတကိုအားပေးကြတဲ့နယူးယောက်နဲ့ကမ္ဘာတဝန်းကလူတွေလည်းရှိနေကြပါတယ်ခင်ဗျာ
သ
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့သုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပြီးတဲ့နောက်အခုဒခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းနားဆင်ရအောင်ပါရှင်
မနက်ငယ်မှာငါးမျိုးမပြုံးအောင်ဆိုတဲ့ရည်ရွယ်ချက်နဲ့မြစ်ချောင်းအင်းအိမ်နဲ့ရေကန်တွေမှာအစိုးရကငါးမျိုးတွေကိုထည့်ပေးတာဟာမလုပ်သင့်ဘူးလို့စိန်လန်းအမိကြီးဖွဲ့ကမြန်ပါတယ်။ဘာကြောင့်လဲ။မွန်ပြည်နယ်ရေးမျိုးကရှေဟောင်းကျုံးတော်ကြီးကမှငါးတွေအစုလိုက်ပြုံလိုက်တည်ဆုံးရတာကိုတွားရောက်ပြီးစူးစမ်းရကနေမြမတလေငါးလွတ်တာအပြင်အစိုးရကပါငါးတွေကိုကန်တဲလာထဲတာဒေတာတစ်ခုအတွက်ဂေဟစနစ်ကိုထိခိုက်စေနိုင်တယ်လို့ယူဆသူကတော့စိန်လန်းအမိမြေအဖွဲ့ကဦးဝင်းမျိုးသူပါ။အ
စိုးရအနေနဲ့ကတော့ငါးမျိုးထည့်တယ်ဆိုတာကတော့သူတို့ကတော့အဲဒါလူတွေဖမ်းတဲ့အတွက်စားသုံးတဲ့အတွက်ငါးတွေအကုန်ပြီးပေါ့မျိုးတုံးပြီးတော့တဘာဝတိုင်းပြန်ဖြည့်ဆည်းဖို့ခက်တဲ့နေရာမှာသူတို့ကငါးမျိုးတွေလူတွေစားလို့ရအောင်ငါးမျိုးတွေထည့်မယ်ဆိုပြီးတော့သူတို့ကတော့မျက်စာငချင်းလိုငါးမျိုးတွေထည့်ကြတာပေါ့ဗျာ။အမေဆန်းငယ်ချင်းဆိုသူ့ရဲ့သဘောကတော့သားဆန်းငါးမျိုးမဟုတ်ဘူးရေပေါ်တွေပဲစားတယ်ရေထဲမှာရှိနေတယ်တက်တက်လို့စားနေတာပေါ့ဗျာအဲသူကလို့ဆိုတော့ဒီကောင်ကြီးကငါးတွေကြီးတဲ့ခါကျတော့သူ့ရဲ့ size အားဖြင့်ပေါ့အရင်အားဖြင့်သူကဒီလိုမျိုးမျိုးကိုယူထားလိုက်ကြတယ်ကျန်တဲ့ငါးမျိုးလေးတွေဒီလိုခက်ခဲရှိတာပေါ့နောက်တစ်ခုကအဲဆင်းလိုက်တဲ့ငါးလိုက်အောင်ဘယ်လောက်ရှင်လဲပေါ့နော်ဒါတွေကတော့ဒီပညာပိုင်းတက်ကဆင်းရဲရချက်ပြီးပေါ့ဗျာ
ခံထဲမှာငါးမျိုးလာထည့်ပြီးတဲ့နောက်မှာထည့်ပြီးတဲ့ငါးတွေနဲ့ပတ်သက်ပြီးနောက်ဆက်တွဲစမ်းသပ်လေ့လာမှုတွေကအများကြီးလှုပ်ဆောင်ဖို့လိုအပ်ပါတယ်။အစိုးရရဲ့ငါးမျိုးမတော့အောင်ငါးထည့်ပြီးတဲ့အထက်မှာအင်းလေးကံလိုကဘာတလွားစောင့်ရှောက်ဖို့စဉ်းဝင်တဲ့ကုန်းတွင်းရေကြိုကံမှာထည့်တာကိုတော့အပြင်းထန်ကန့်ကွက်တယ်လို့လည်းပြောပါတယ
်။အစိုးရကကံထဲမှာမဟုတ်ဘူးသူကတော့လို့မြေပြေချောင်းတယ်လည်းလိုက်လို့နေရတယ်လေ။ဆိုတော့အဲ့တော့အင်းလေးကံဆိုတဲ့ကတော့ဒီလိုတည်းအင်းလေးကမှထဲတာတော့ကျွန်တော်တို့ပြင်းရတဲ့ကန့်ကွက်တာပေါ့နော်အင်းလေးကမှလည်းရစားကချင်းနေထဲတယ်သူတို့အမှရှိနေတာဒေသငါးမျိုးကြီးရှိတယ်ဆိုတော့လို့အင်းသားကြီးစားတဲ့ငါပေါ့နော်ငါးသိလူကြီးရှိတယ်ဆိုတော့သူတို့ရဲ့အရေးစားဖြင့်ဒါ speed competition ပေါ့နေရာရှင်တဲ့အားကြီးဖြစ်တဲ့အတွက်ဒီငါးမျိုးကြီးရိုးတော်ကံနေမှာပေါ့နော်အချက်ကိုကြာတဘာဝနဲ့ဆန့်ကျင်တယ်ဆိုတော့ကျွန်တော်တို့ကတော့ဆန့်ကျင်တယ်ပေါ့ဗျာမလုပ်သင့်ဘူး
မြန်မာနိုင်ငံရဲ့ဇီဝဝန်းကျင်ထိမ့်သိမ်းဆောင်ရှောက်ရေးဒေတာတစ်ခုဖြစ်နေ။ရှမ်းပြည်တောင်ပိုင်းကအင်းလေးကံကို2015မှာကုလသမဂ္ဂ UNESCO ကအတိအမှတ်ပြုကြေညာခဲ့ပါတယ်။အင်းလေးကံမှာငှက်မျိုးစိတ်290နီးပါးရေကြိုး9နဲ့လက်နဲ့ဖြန်တွေအပါဝင်ကုန်းနေရေနဲ့တရဝ43မျိုးနေထိုင်ချက်စားတယ်လို့တစ်ခွနဲ့ဆေးဘက်ဝင်အပင်တွေရှင်တန်ပေါက်ရောက်တဲ့ရှားပါတဲ့ဒေတာတစ်ခုဖြစ်တဲ့အတွက်ဝိုင်းဝန်းဆောင်ရှောက်ကြဖို့လိုအပ်ပါတယ်။ဒါကြောင့်ဒီလိုကံတွေရဲ့ဂေဟစနစ်ဟာအသက်ထက်ထည့်ပေးတဲ့ငါးမျိုးကြောင့်တက်ရောက်မှုဘယ်လောက်ရှိရဆိုတာကိုစမ်းစစ်ဖို့လိုပါတယ
်။တို့အရုံးလည်းဒါသူတို့အနေနဲ့ဒီမှာကျက်တဲ့ခုတွေပဲကြရတယ်။အဲ့တော့တစ်ခါတည်းပြန်စဉ်းစားကြည့်တော့လေအဲ့လိုငါးကံဒီငါးထည့်တဲ့အတွက်ဘယ်လောက်ဒီငါးတွေပွားလာလဲဆိုတာကျွန်တော်တို့မှခိုင်ခိုင်မာမာသိတဲ့ကြလေ့လာထားတဲ့ဆိုတာပြောတယ်ထောက်ချအရှင်းဘောဒီလိုထိုက်တဲ့ပြည့်ရဲ့အတွက်ဟိုငါးတွေပွားတယ်ဒီကအာသာသာဒီကောင်ထောက်ပြီးရဲဆိုတော့ကျွန်တော်မတွေ့ဘူးပေါ့အဲ့လိုလုပ်တဲ့နိုင်ငံလဲကမ္ဘာမှာရှားပါတယ်ရှိတော့ရှိတယ်ရှားတယ်ပေါ့နော် Certificate finding ဒီလိုမျိုးရှိတဲ့ခြေတွေအတွက်ငါးလေးပွားတယ်ဆိုတော့ evidence မရှိတော့ဓာတ်ကြီးကထုံးနေကလေးများဖြစ်နေလားပေါ့ဘလို့အတဲ့နေရာမှာဓာတ်ကြီးကတော့ငါးလေးရရှိနေဆိုတော့ဒီလိုမျိုးဒီကစက်တွေလာပြီးတော့နောက်ဆက်တာတွေဖြစ်မလားဆိုတော့အစိုးရရဲ့ဒီလုပ်တဲ့လုပ်ငန်းကိုတော့စစ်စစ်ချက်ချက်ကျန်လို့ဒီလုပ်တဲ့ဒီဒါဘလို့ evidence ကိုကုန်ပြီးရလားအဲ့ဒါလည်းလာတယ်ကလေးကစိတ်တွေချလာကြပါလားဒါလုပ်တဲ့လေတို့တော့ကျွန်တော်ကဆောင်းလုံးဝတာကြီးလောက်တာမကောင်းဘူးလို့ပြောလို့ကတော့ကျွန်တော်တို့ကလည်းထောက်ထားပြီးတော့မရှိသေးဘူးပေါ့တော့တော့ဘုဒ္ဓမြေကံကြီးချက်လာတဲ့ခေတ်ကစဉ်းစားပြန်ချက်တိုင်းနဲ့ project ပဲပေါ့ဒီလိုပေါ့ချက်တိုင်းကြီးဆက်တယ်လို့ရှိရဲဆိုတဲ့ဟာကိုထောက်ထားတဲ့ခုနေတော့ပြောလို့ရတာပေါ့ဆိုတော့ကျွန်တော်လည်းသဘောတူတယ်သဘောလည်းဟိုအစိတ်ငယ်စားတဲ့တန်ဖိုးကိုပြန်သုံးသပ်ပြန်ပါတယ် policy message ဆိုပေးနေတာပေါ့
ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းထိခိုက်တာမျိုးရောဆရာမြင်လားဆရာအင်းအင်းလေးပဲမှာ
အဓိကကတော့ကျွန်တော်ပြောရဲသဘွင့်ပြင်ရဲ့ပြဿနာကဒီမှာရှိနေတဲ့မျိုးတွေဟိုသူပျောက်စီးသွားမှာမာရီဗက်ဖက်တာလေအချက်ပေါင်းများများတာပေါ့ဗျာဒီအချက်သေးကြောင့်တော့လည်းမဟုတ်ဘူးအဲ့တော့ဘာဖြစ်လဲဆိုတော့သိပ္ပံပညာရှင်တွေဒါတွေမှာအရင်သွားစရာဖြစ်
ြစ်တယ်ပေါ့ဥပမာလူတယောက်ကျွန်တော်တို့ဆောင်းရတယ်လို့ဟိုချောင်းဆိုးတွေတွေးပါတယ်အားဒီလူအားဆင်းရဲတောက်လို့ဖြစ်တယ်လို့မြင်ပဲချိုးကြလည်းအဲ့ရတဲ့လူတွေအောင်မြင်ပဲဆိုတော့တခုကြောင့်ပါပဲဖြစ်နေတယ်ဒါကြောင့်ကျွန်တော်ဆိုရတဲ့ချောင်းဟာဆောင်းရတယ်လို့ဆင်းရဲတောက်လို့လားအပြစ်ပါလေးမြင်ရလို့လားဆိုတဲ့ဟာကိုပြောကြတယ်အဲ့ဒါခက်တယ်လေအဲ့ဒီမှာတဖက်နဲ့ဖက်ဒီအရိုင်းဆိုင်ရာကြီးအားဆိုတော့ညှိပွားကြတာလေအဲ့ဒါလည်းနောက်ထပ်ပြောနေတယ်ဘူဝါဒါရိုင်းဆိုင်ရာစီးကြတော့မလုပ်နိုင်တာကြီးဖြစ်တယ်အဲ့တော့ဒီဘူဝါဒါနဲ့ဆက်နေတဲ့ဒီပြည်များရှင်တွေချက်လက်တာပြည်များရှင်ကြားတယ်မှာဒါကိုနားလည်မှုရှိနေလို့ဘူဝါလိုအပ်နေရတော့အမှန်ပဲတော့နောက်ကငါတက်ပြပြမအကြီးကိုအကြာကြီးကိုတွားပြီးတော့နော်ကျွန်တော်တို့လိုသိပ္ပံကုဒေနာတွေသိပြီးတော့ဟုတ်ကဲ့အဲ့ဒီတိတ်တယ်ရှိဘူးအဲ့တော့ဒီမော်ဘူဝါဒါချမှတ်တဲ့လူတွေရဲ့နောက်ကပါတဲ့ပြည်များရှင်တွေကြားတယ်မှာဒီဘောရရအောင်နားလည်ပြီးပူပေါင်းဆောင်ရွက်သိရကြည့်ရအဲ့တော့ကျွန်တော်တို့ကအင်္ဂလိပ်ကမှာဆောင်းပြောလို့ဖြစ်နိုင်ကြီးပြောတဲ့အခါကျဆောင်းပြောရင်ဆံတူကျဒီကငါပြေတုံးပြီးသွားပြီတုံးပြီးသွားတဲ့အခါကျတော့ချင်းနေတယ်ဆိုတော့အဲ့ချင်းနေတဲ့ငါတဲတို့လားဒီ sector လောက်ကြပါဒီ rotation ပေါ့ဆိုတော့ကြံကြလာတယ်ကြံတယ်မှာ nitrogen နဲ့တိတ်များလာတယ်ဒါကြောင့်လည်းဖြစ်နေအကုန်လုံး body fat sector လို့ပဲကျွန်တော်တို့ကတော့ယူဆတယ်ပေါ့နော်ဒါကြောင့်မလို့သူတစ်ခါတော့ခုလိုမျိုးအင်္ဂလိပ်ကလို့ဒီဝါပြေတဲ့ထိတ်နေရမှာဒီအကျင်မစပီးစီးကို alliance စပီးစီးလို့ခေါ်ရဒီလိုမျိုးအမြင်ဆောင်ကြည့်လို့မထည့်တယ်ဘူးဗျာ။ဒါကြောင့်ရောတော့ဒါတင်းတယ်ကန့်ကွက်တယ်။ကန့်ကွက်တဲ့လူနောက်ပိုင်းတော့တော်တော်မထည့်တော့ဖြစ်ပါလေ။ဒီတော့တော့ထည့်ရတယ်။ဒီလိုကလည်းထည့်ရတော့ထည့်တယ်အဲ့ဒါမှမဟုတ်ဒီပေါက်တဲ့ကန်ချာဆိုတော့ထည့်ပြန်လောက်။ဆိုတော့ဒီလိုသတိထားမဲ့နေရာတွေမှာမလုပ်ဖို့ပေါ့နော်။ဒါလေးတွေလည်းကျွန်တော်တို့ဆွေးနွေးဖို့လိုပါလေ
။ဦးဝင်းမျိုးသူရဲ့ပြောကြားချက်နဲ့ပဲဒီတဲ့ဘက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းသားလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆံပြအောင်မယ်နော်
။ဒေါက်ခင်မျိုးသက်စီစဉ်ထုတ်လင်းပေးခဲ့တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြကြရတာပါရှင
်။ View in your mind စီစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကစပြီးတော့ရက်ဆိုင်တော့မှာဖြစ်ပါတယ်။ View in မြန်မာပိုင်းအစီအစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ View Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ App Store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ View Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ View မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ view အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
် view ရဲ့တကြနေညာပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလိမ့်ရှင်အခုတကြနေညာပဲထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လုံးကပြောပြပေးပါဦးမယ်ရှင်
ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကြောင့်ခုနောက်ဆုံးသေဆုံးသူ217ဦးတမနယ်ရှိနေပြီးကူးစက်မှုပေါင်း1000နီးပါးထိရှိသွားပါပြီ။ဒီကျန်းမာရေးကော်မရှင်ကဇန်နဝါရီလ30ရက်နေ့ထိရရှိထားတဲ့စည်းရဗိုင်းရပ်စ်ပိုးကူးစက်ကြောင့်တည်ပြုနိုင်သူ9692ယောက်ရောဂါပြင်းထန်သူ1529ယောက်နဲ့သေဆုံးသူ217ယောက်ရှိခဲ့ပြီးကုသပျောက်ကင်းလို့ဆေးရုံမှာဆင်းဝင်ပြုလိုက်သူ182ယောက်ရှိကြောင်းတရုတ်မျိုးသားကျန်းမာရေးကော်မရှင်ရဲ့ပြောခွင့်ကမိခန်းကပေကျင်းမြို့တော်ဒီကနေ့ဇင်းစားရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။ဗိုင်းရပ်စ်ပိုးကူးစက်ခံရတယ်လို့တန်လျာရှိသူ15238ယောက်ရှိတယ်လို့လည်းပြောဆိုထားပါတယ်။ပြည်နယ်ကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေချိန်မှာပဲအိန္ဒိယနဲ့မာနိုင်ငံမှာလည်းတန်လျာရှိတဲ့လူနာသွန်းရောတွေ့ရှိတဲ့အကြောင်းဒီနေ့ပဲတာဝန်ရှိသူတွေကပြောဆိုပါရတယ်။ပြည်နယ်ငယ်ကွမ်ကျိုးကနေရန်ကုန်မြို့ကိုဒီနေ့ပဲလေကြောင်းကနေရောက်လာတဲ့အသက်60ဝန်းကျင်တန်လျာရှိတဲ့လူနာတယောက်ကိုဝေဖန်ပြီးကူးစက်ရောဂါကိုဆေးရုံကိုပို့ဆောင်ဆစ်ဆင်းနေတဲ့အကြောင်းပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားမှုဒေါက်တာခင်ခင်ကြီးကဗီဒီယိုတီးပြပါရတယ်။မန္တလေးနဲ့မထီလာမြို့တွေမှာလည်းတန်လျာရှိတဲ့လူနာနှုန်းတွေ့ရတဲ့အတွက်စောင့်ကြည့်ကူးစက်ပေးနေတဲ့သမ္မတရုံးပြောခွင့်ရဦးစော်တီကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖေရှားနိုင်ပြီးတရားစွဲထားတဲ့ပေါ်ကျန်းနာစစ်ဆေးနေတဲ့ထက်လွတ်တော်မှာတက်တေတွေကိုစင့်ခေါ်ဖို့မလိုတဲ့အကြောင်း Republican ကိုယ်စားလှယ်ကပြောဆိုနေကြပါတယ်။တိုက်ခတ်ဒီမိုကရက်တစ်အနေနဲ့သမ္မတကိုအရေးယူလို့မရဘူးဆိုတော့ထင်ရှားတဲ့အကြောင်းလည်းပြောဆိုနေကြတာပါ။
တောကြနေညာပဲ VOA ရဲ့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ပြောပြပေးသွားတာဖြစ်ပါရဲ့ရှင်။အခုညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Aaron Urku ဖြစ်ပါတယ်။မနက်ဖြန်စနေမနက်ဖြန်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48အပြင်ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။ VOA သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome.